Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြတ်ခင်ဗျာ။ April 18ရက်မြန်မာနစ်စန်တရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00ကနေ10:00ထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကတော့လိုင်းလိုမီတာ32နဲ့လိုင်းလိုမီတာ51တို့အပြင်လိုင်းလမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါခင်ဗျာ။ဒီကနေ့ညမှာစီစဉ်မှုဖြစ်နေကျွန်တော်ဇော်ဝင်လိုင်းကဆောင်ရွက်ပေးတော့မှာပါ။ဒီကနေ့သောရရှင်တို့နားဆင်ကြရမယ့်ထိပ်တန်းရောက်သတင်းတွေမှာဆိုရင်တော့စစ်ကောင်စီကဒီကနေ့လွတ်ပစ်လိုက်တဲ့အကျဉ်းသား1600ကျော်ထဲမှာနိုင်ငံရေးအကျဉ်းသားတွေမပါပါဘူး။ဂျိုးဘိုင်ဒန်ဟာ8000အရှာခေါင်းဆောင်အနေနဲ့လာမယ့်မေလ12ရက်နဲ့13ရက်တို့မှာတွေ့ဆုံပါမယ်။ဗတ်တီကန်မှာစနေနေ့ကကျင်းပခဲ့တဲ့ Easter ဝတ်ပြုဆုတောင်းပွဲအတွင်းယူကရိန်းအရေးအပြင်မြမအရေးပါပိုဟမ်နီဖရန်စစ်ကဝတ်ပြုဆုတောင်းပေးခဲ့ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေအပြင်သတင်းပေးပို့ချက်တွေမှာဆိုရင်တော့
Свои бульбашцы живу, але навколо в мене люди, які про тварин.
ယူကရိန်းစစ်ပွဲကြောင့်လူတွေတွေမကပဲသတိဆန်တွေပါနေထိုင်ရေးအခက်ကြုံရတဲ့အကြောင်းသတင်းမှာအပြည့်စုံနားဆင်ကြပါမယ်အဲ့နောက်မှာတော့လက်ဘနော်မှာကြုံရှားပမှုနဲ့ရင်ဆိုင်နေရတာယူကရိန်းစစ်ပွဲကနိုင်ငံတကာအာဂတစခန်းကိုရိုက်ခတ်လာနေတဲ့အကြောင်းနဲ့ကမ္ဘာကြီးပူနွေးမှုကအကြောင်းမူတွေကိုမိခိုအားထားနေတဲ့အိန္ဒိယကိုအခက်ကြုံစေတဲ့အကြောင်းသတင်းဆောင်ပါတွေတင်ပြပေးသွားမှာပါအပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့ကမ္ဘာမြမမီဒီယာမြင်ကွင်းမြမပြမပေးစာများကဏ္ဍသတင်းတွေကသုတအစီအစဉ်နဲ့ထူးခြားဆန်းပြသတင်းများကိုတင်ပြပေးသွားမှာပါဒါတွေကိုမတင်ဆက်ခင်အရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတမောင်တန်းနဲ့မတ်အင်ဂျင်နိုင်တို့ကတင်ပြပေးကြပါမယ်ခင်ဗျာ
စစ်ကောင်စီကလွှတ်လိုက်တဲ့အကျဉ်းသား1600ကျော်တဲ့မှာရာဇဝတ်မှုကျူးလွန်သူတွေကိုလွှတ်လိုက်တာဖြစ်ပြီးနိုင်ငံရေးအကျဉ်းသားတွေမပါသလိုလွှတ်လိုက်တဲ့အထက်မှာနိုင်ငံခြားသားတွေပါဝင်ပေမဲ့ဒေါက်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးပမောက်ခရှွန်တန်နယ်လည်းမပါဝင်ရပါဘူးနိုင်ငံရေးမှုနဲ့ဆန္ဒပြကန့်ကွက်ကြသူတွေကိုလွှတ်လိုက်တဲ့အထက်မှာမပါပါဘူးလို့အင်းစိတ်အကျဉ်းထောင်အရာရှိသူက AFP သတင်းဌာနကိုပြောပါတယ်လွှတ်လိုက်တဲ့အထက်မှာကိုမိတ်ဆွေသားချင်းပါမလားလို့အင်းစိန်ကျင်းတော်မှာလာဆောင်ကြတဲ့မိသားစုဝင်တွေကလူတရာကျော်ရှိပါတယ်။စစ်ဆွေးရရဲ့လူငိမ့်တက်တာခွင့်နဲ့လွတ်လိုက်တဲ့အကျဉ်းသား1619ယောက်ရှိပြီးနိုင်ငံခြားသား42ယောက်ပါဝင်ပါတယ်။လွတ်လိုက်တဲ့သူတွေဟာနောက်ထပ်ပြစ်မှုကျူးလွန်ရင်ရခင်ချမှတ်ခဲ့တဲ့ပြစ်တာကိုလည်းတပေါင်းနဲ့ပြန်လည်ကြခံရမယ်လို့ဆိုပါတယ်။နှစ်သက်ကူမှာကွဲလွန်သူဥနုနဲ့ဥနေဝင်အပါအဝင်ရခင်မြမဆိုရှယ်လစ်လမ်းစဉ်ပါတီခေတ်ခေါင်းဆောင်တွေနဲ့ဗိုလ်ချုပ်မူကြီးစောမောင်ဗိုလ်ချုပ်မူကြီးတန်းရွှေနဲ့တကွစစ်ဘုဟောင်းတွေနဲ့အမှုပညာရှင်တို့ချို့ကိုလည်းနိုင်ငံတော်ဘွယ်ဒုကုံနုတွေကိုချီးမြှင့်လိုက်ပါတယ်။မကြာခင်တုန်းကလည်းအမှုပညာရှင်အများကြီးကိုဘွယ်ဒုတွေချီးမြှင့်ခဲ့ပြီးမှပြန်လဲရုပ်သိမ်းတာတွေလည်းရှိခဲ့ပါတယ်။နိုင်ငံတော်ကြီးတာယာဝါပြောရေးနဲ့တိုင်းပြည်စားရည်ရိတ်ခါပေါ်များရေးကိုအမျိုးသားရေးကြီးမှန်းချက်နဲ့အဖြစ်ထားရှိကြိုးပမ်းသွားမယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကသူ့ရဲ့နှစ်သက်မင်းကွန်းမှာပြောကြားသွားပါတယ်။စစ်ကောင်စီရဲ့စီးပွားရေးကင်တွယ်မှုပေါ်ပြည်တွင်းပြည်ပယုံကြည်မှုနှေးပါနေတာကိုဘလို့ပြင်ဆင်သွားမလဲဆိုတာကိုတော့ပြောမသွားသလိုနိုင်ငံခြားငွေကြေးလဲလှယ်မှုနှုံးထားတွေတက်နေပြီးကုန်စည်နှုန်းတွေမြင့်မားနေတာကိုလည်းဘလို့ကင်တွယ်သွားမယ်ဆိုတဲ့အတိအကျတဲ့အစီအစဉ်ကြီးညာသွားတာကိုလည်းနှစ်ကူးမှမတွေ့ရပါဘူးစစ်ကောင်စီရဲ့စီးပွားရေးမူဝါဒမှာတည်တာတဲ့မူဝါဒကတော့အာဏာနဲ့ငွေကြေးထိန်းချုပ်ရေးမူဝါဒပဲဖြစ်နေပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအရှိတောင်အာရှနိုင်ငံများရဲ့ခေါင်းဆောင်တွေကိုလာမယ့်မေလ12ရက်နဲ့13ရက်မှာအင်ရှင်ဖြစ်တွေ့ဆုံမှာဖြစ်ကြောင်းအင်ဗီရိုကစနေနေ့ကပြောကြားပါတယ်။ဒီထိပ်သီးညီလာခံဟာအမေရိကန်နဲ့အာဆီယံဆက်ဆံရေး45နှစ်ကြာဆက်ဆံရေးအထိမ်းအမှတ်ဖြစ်သလိုအရှိတောင်အာရှရဲ့ခိုင်မာအားထားရတဲ့လှုပ်ဖော်ကိစ္စဖြစ်ဖြစ်အမေရိကန်နိုင်ငံကဆက်လက်ရည်တည်ရေးဟာဘိုင်ဒန်ဟဲရစ်အစိုးရရဲ့ထိတ်တန့်ဦးစားပေးဖြစ်တယ်လို့အင်ဗီရိုပြောရေးဆိုဝင်ရှိသူဂျန်ဆာကီကစနေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာပြောပါတယ်ရုရှားကယူကရိန်းကိုတိုက်ခိုက်တဲ့အရေးနဲ့ပတ်သက်ပြီးအမေရိကဟာဥရောပနဲ့ပိုအလုံးလုံးနေရပေမဲ့အရှိတောင်အာရှနဲ့အင်ဒိုပစိဖိတ်ဒေသဟာအမေရိကအလေးထားတဲ့ဒေသဖြစ်ကြောင်းပြီးခဲ့တဲ့လကလာရောက်ခဲ့တဲ့စင်ကာပူဝန်ကြီးချုပ်လီဆင်လုံးကိုလည်းသမ္မတဘိုင်ဒန်ကပြောခဲ့ပါသေးတယ်မူလကဒီထိပ်သီးညီလာခံကိုမတ်လမှာကျင်းပဖို့စီစဉ်ခဲ့ပေမဲ့အာဆီယံခေါင်းဆောင်တချို့မှအားမလတ်တဲ့အတွက်မေလကိုနောက်ဆုတ်ခဲ့ရတာဖြစ်ပါတယ်။အချက်၅ချက်သောဘောတူညီချက်ကိုအကောင့်ထဲဖော်ဖို့ပြက်ကွက်နေတာကြောင့်အာဆီယံအစည်းအဝေးတွေမှာမြန်မာနိုင်ငံအနေနဲ့နိုင်ငံရေးစစ်မဟုတ်တဲ့ကိုယ်စားလှယ်ကိုပဲတက်ရောက်ခွင့်ပြုထားပါတယ်။အနာဂတ်မှာရုရှားဒါမှမဟုတ်တရုတ်လိုရန်သူနဲ့တိုက်ခိုက်ရမယ့်အနာဂတ်တိုက်ပွဲတွေအတွက် ယူကရိန်းစစ်ပွဲကရတဲ့သင်္ကန်းစားတွေကိုအသုံးပြုပြီးအမေရိကန်စစ်တပ်ဟာသူ့စစ်သားတွေကိုလေ့ကျင့်ပြင်ဆင်ပေးနေပါတယ်။ဒီလားလေ့ကျင့်ရမှာစစ်ကူးနဲ့ဖန်တီးထားတဲ့မြို့ကိုရန်သူကသိမ်းပိုက်ထားပြီးအမေရိကန်ကတိုက်ခိုက်ဖို့ပြင်ဆင်နေတယ်လို့လူမှုမီဒီယာတွေကနေမှန်မှန်ပြောနေတဲ့အခြေအနေကိုလေ့ကျင့်ခဲ့ကြတာဖြစ်ပါတယ်။လာမယ့်လမှာတော့မြို့တစ်မြို့ကိုအောင်နိုင်ဖို့ဒုံးကျည်တွေနဲ့ပစ်ခတ်ဖျက်ဆီးခြင်းနဲ့ရန်သူကိုဘလို့စစ်စင်နှွေးရမယ်ဆိုတာကိုအဓိကထားပြီးလေ့ကျင့်ကြမယ်လို့ဆိုပါတယ်။နျူကလ িয়ার ထိပ်ဖူးကိုတည်ဆောက်နိုင်တဲ့နီပရီရဲ့ဘိုင်းဆိုင်ရာလက်နက်ပုံစံအစ်စ်တက်ကိုစမ်းသပ်ပစ်လို့ရမှာမြောက်ကိုရီးယားကောင်ဆောင်ကင်ချောင်အန်ကကြေညာခဲ့တယ်လို့မြောက်ကိုရီးယားနိုင်ငံတော်ပိုင်းမီဒီယာကတင်းငွေတွင်နေ့ကပြောပါတယ်။ကမ်းခြေပေါ်မှာဒုံးကျည်ပစ်ရင်ကနေတာတိုပစ်ဖြစ်ဟန်ရှိတဲ့လက်နက်ကိုပစ်လွှတ်လိုက်တာဖြစ်ပြီးတပ်ပုတ်ကိုရိုဒေါန်စင်မွန်တရင်းစာကဖော်ပြထားပါတယ်။မြောက်ကိုရီးယားရဲ့နီပရီရဲ့ဘိုင်းဆိုင်ရာနျူကလ িয়ার စစ်ဆင်ရေးထိရောက်ဖို့နဲ့ပစ်အားကိုမတူကွဲပြားခွဲဖြတ်နိုင်ဖို့အတွက်ဒီပြစ်လို့စက်သက်ချက်ဟာအရေးကြီးတယ်လို့သတင်းကပြောပါတယ်။စနေနေ့ညနေ6နာရီမှာဒုံးကျည်နှစ်ဆင့်ပြစ်လို့ခဲ့တာဖြစ်တယ်လို့တောင်ကိုရီးယားစစ်တပ်ကလည်းပြောပါတယ်။25ကီလိုမီတာအမြင့်ကသွားခဲ့ပြီးအကွာအဝေးကီလို130မီတာရောက်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကဆိုပါတယ်။မချာသေးပြီကပြစ်လို့စက်သက်ခဲ့တဲ့တာတိုပြစ်ဒုံးကျည်တွေထက်ပိုပြီးဒီတစ်ခါစက်သက်တာကတာတိုနေပါတယ်။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ19 kHz 15653ညပိုင်းဒိုမီတာ25 kHz 11683ညပိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္ဂနွေညပိုင်းသတင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ကျမအင်ဂျင်နိုင်ပါဗာတီကန်စိတ်ပီတာယဉ်ပြင်မှာစနေနေ့ညကကျင်းပခဲ့တဲ့ Easter ဝတ်ပြုဆုတောင်းပွဲအတွင်းယူကရိန်းအရေးပါလက်စတိုင်းအရေးကိစ္စအပြင်မြမအရေးကိစ္စတွေအတွက်ပါပုံရဟန်းမင်းကြီးဖရန်စစ်ကဝတ်ပြုဆုတောင်းပေးခဲ့ပါတယ်ကမ္ဘာအရေးရက်ကတိုင်းပြည်တချို့ကိုအမြင်နဲ့တကွဖော်ပြခဲ့ရမှာမြမနိုင်ငံကပဋိပက္ခတွေအတွင်းဒုက္ခခံစားနေရသူတွေအတွက်ပါပုံရဟန်းမင်းကြီးကဆုမွန်ကောင်းတောင်းပေးခဲ့ပါတယ်စစ်ပွဲရဲ့ထိတ်လန့်ပွဲကောင်းတဲ့ယနေ့ကာလမှာငြိမ်းချမ်းရေးအတွက်ဆောင်ရွက်လှုပ်ရှားကြဖို့လေပုံရဟန်းမင်းကြီးကပန်ကြားခဲ့ပါတယ်။သူ့မိကွန်းအစိုးမှာတော့အခမ်းအနားတွင်ရှေ့တန်းမှာထိုင်နေတဲ့ယူကရိန်းလွှတ်တော်အမတ်3ဦးနဲ့ရုရှားသိမ်းပိုက်ထားတဲ့မယ်လီတိုပိုလ်ရဲ့မြို့တော်ဝင်တို့ကိုတိုက်ရိုက်ရည်ရွယ်ပြီးယူကရိန်းအတွက်ဆုတောင်းပေးပါတယ်
။ In questo luglio che voi vivete, signor sindaco.
စစ်ပွဲရဲ့အမှောင်တုတဲ့ရက်ဆက်တန်းကြုံမှုတွေကိုရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံသားတွေအတွက်ကျွန်ုပ်တို့အားလုံးအတူတကွဒီညမှာဆုတောင်းပေးနေပါတယ်။ဆင်းရဲဒုက္ခအားလုံးအတွက်ဆုတောင်းပေးနေပြီးကျွန်ုပ်တို့ပေးနိုင်တာကယူကရိန်းပြည်သူတွေနဲ့အတူရပ်တည်ပြီးဆုတောင်းမှုပဲဖြစ်ပါတယ်လို့ပြောသွားတာပါ။ပုံရဟမင်းကြီးဖရန်စစ်အနေနဲ့ယူကရိန်းအပေါ်ရုရှားကျူကျော်စစ်ကိုတိုက်ရိုက်ရည်ညွှန်းပြောကြားတာမျိုးမရှိပေမဲ့ငြိမ်းချမ်းရေးအတွက်ဆေးဆက်ညှိနှိုင်းဖို့ Easter အပြစ်ခတ်ရက်စဲရေးဆိုပြီးတောင်းဆိုခဲ့ပါတယ်။ဒါပေမဲ့ယူကရိန်းမြို့တော် Kiev နဲ့ယူကရိန်းနိုင်ငံအနောက်ဘက်ကိုရုရှားဘက်ကမစ်ဆိုင်းဒုံးကျည်တွေနဲ့တိုက်ခိုက်မှုကိုပြန်ပြီးစတင်ချိန်မှာတော့ပုံရဟမင်းကြီးရဲ့တောင်းဆိုချက်ဟာအချီးအနှီးဖြစ်ခဲ့ရပါတယ်။ Tunisia နိုင်ငံ Gabit ကမ်းလွန်မှာရေနံတန်ချိန်1000ကျော်တင်ဆောင်လာတဲ့ကုန်တင်သင်္ဘောတစ်စင်းနစ်မြုပ်သွားပြီးတဲ့နောက်တဘာဝပတ်ဝန်းကျင်ပျက်စီးမှုကိုကာကွယ်ရေးအကူအညီတွေပေးမယ်လို့နိုင်ငံတချို့ကကမ်းလှမ်းထားကြောင်းတူနီးရှားကာကွယ်ရေးဝန်ကြီးဌာနကတနင်္ဂနွေနေ့မှာပြောပါရယ် Equatorial Guinea ကနေမော်တာကျွန်းနိုင်ငံကိုဥတီသွားနေတဲ့သင်္ဘောဟာတောက်ကြနေမှာနစ်မြုပ်ခဲ့တာပါသင်္ဘောသား9ဦးလုံးကိုတူနီးရှားရေတပ်ကကယ်ဆယ်နိုင်ခဲ့ပါရယ်လောင်စာဆီတန်ချိန်950ကနေ1000ကျားတည်ဆောင်လာတဲ့အဲ့ဒီတင်မောဟာဂါဘစ်ကန်လွန်နဲ့9မိုင်အကွာကနေဘေးအန္တရာယ်ကျရောက်နေတဲ့ရေးပေါ်ခေါ်ဆိုမှုကိုတူနီးရှားရေတပ်ကတုံ့ပြန်ခဲ့ကြောင်းတာဝန်ရှိသူတွေကပြောပါရယ်တရုတ်ရဲ့ကက်ရောဂါလုံးဝကင်းစင်ရေးချီကပ်မှုနဲ့ဟောင်ကောင်ရဲ့ခမန်းရခတ်တဲ့ COVID-19 ထိန်းချုပ်ရေးမူဝါဒတွေကြောင့်ဟောင်ကောင်ဒေသခံတွေဟာ PR တွေပို့ပြီးတိုးလာတယ်လို့ခန်းစားနေရကြောင်းပြောဆိုနေကြပါရယ်ဆေးရုံတွေမှာလူသေအလောင်းတွေနဲ့ပြည်နေတဲ့သတင်းတွေမိုးရွာနေပေမဲ့ဆေးရုံပြည်ပကဒင်းတွေမှာလည်းတက်ကြီးရွယ်ဦးတွေနဲ့ပြည်နေတာရာသီဥတုအေးနေပေမဲ့ PCR စစ်ဆေးဖို့တန်းစီနေတဲ့လူဒန်းရှိကြီးတွေအစိုးရကွာရန်တင်းအဆောက်အုံတွေမှာလစ်လျူရှုမှုနဲ့ပတ်သက်တဲ့တိုင်ကြားချက်တွေဟာပ ြီးခဲ့တဲ့3လအတွင်းဟောင်ကောင်သတင်းစာကောင်းကြီးပိုင်းတွေမှာတွေ့မြင်ခဲ့ကြရပါတယ်။ဟောင်ကောင်မှာမတ်လအစောပိုင်းကာလသေဆုံးမှုဟာကမ္ဘာတဝန်းကိုဗစ်သေဆုံးမှုနှုန်းအမြင့်မားဆုံးဖြစ်မှတ်တမ်းဝင်ခဲ့ပါတယ်။တရုတ်နိုင်ငံ China Eastern လေကြောင်းလိုင်းဟာ Boeing 737-800 ခီးသည်တင်လေယာဉ်ကိုတနင်္ဂနွေနေ့ကပြန်လည်ပြေးဆွဲခဲ့တယ်လို့လေကြောင်းပြန်တမ်းမှုခြေရာကအချက်လက်တွေရသိရပါတယ်။ပြီးခဲ့တဲ့မတ်လအတွင်းက China Eastern လေကြောင်းပိုင်ခီးသည်တင်လေယာဉ်တစ်စင်းပြတ်ကျခဲ့ပြီးတဲ့နောက်လေကြောင်းလိုင်းအနေနဲ့သတင်းပတ်အနည်းငယ်အကြားလေယာဉ်ခီးစဉ်တွေကိုရပ်တန့်ခဲ့တာပါ။မတ်လ21ရက်နေ့ကခုမိန်နဲ့ကွန်ဂျုံကိုပြန်တန်းနေတဲ့ China Eastern လေကြောင်းပိုင် MU5735 ဟာတောင်ဆောင်ပေါ်ကိုပြတ်ကျခဲ့တာကြောင့်လေယာဉ်ပေါ်လိုက်ပါလာသူ132ဦးလုံးသေဆုံးခဲ့ပါတယ်။အဲ့ဒီသေဆုံးတဲ့အထဲမှာမြန်မာနိုင်ငံကကချင်လူမျိုးတချို့လည်းပါဝင်ခဲ့ပါတယ်။ဒါဟာနှစ်ပေါင်း30ကျော်အတွင်းတရုတ်နိုင်ငံမှာအသေးအပြောက်အများဆုံးလေယာဉ်ပြတ်ကျမှုဖြစ်ပြီးအကြောင်းရင်းကိုတော့အခုချိန်ထိမသိရသေးပါဘူး။
နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့မတ်အင်ဂျင်နိုင်တို့တင်ပြပေးခဲ့ကြတာပါခင်ဗျာ။ဗီယိုအမေရိကန်တန်းကနေတင်းငွေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းလွှာတွေတင်ပြပေးဖို့အလဲရောက်လာပြီမို့ပထမဦးဆုံးတော့ယူကရိန်းစစ်ပွဲကြောင့်လူတွေတင်တာမကပဲတရိတ်ဆန်တွေမှာနေထိုင်ရေးခက်ခဲကြုံနေရတဲ့အကြောင်းကိုတင်ပြပေးချင်ပါတယ်။ရုရှားကယူကရိန်းကိုစတင်ကျူးကျော်တိုက်ခိုက်ခြင်းကစပြီးယူကရိန်းပြည်သူတန်ပေါင်းများစွာသူတို့ရဲ့အိုးအိမ်တွေကနေထွက်ပြေးခဲ့ကြပြီးအိမ်မှာမွေးထားတဲ့တရိတ်ဆန်တွေကိုလည်းဂီဟာတွေနဲ့တရိတ်ဆန်ယုံတွေမှာထားခဲ့ကြရပါတယ်။အခုဆိုရင်အဲ့ဒီအကောင်လေးတွေကိုစောင့်ရှောက်ဖို့ကပရဟိတအဖွဲ့တွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေပေါ်မှာမူတည်နေပါတယ်။ပြည်သူသတင်းတော့မာရီယာဖရုစ်သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးမှာပါ။ဒီသတင်းဆောင်ပါမှာကြည့်ရှုသူတွေအတွက်စိတ်အနှောက်အယှက်ဖြစ်စရာပုံရိပ်တွေပါဝင်နိုင်တယ်ဆိုတာကိုကြိုတင်အသိပေးရပါတယ်ခင်ဗျ။
ဒီကရဖေဗျူရီလောက်ကစပြီးတော့အရီနာရှပ်ချုပ်နဲ့သူ့မိသားစုဟာခမောင်းနဲ့စကီဒေသမှာရှိတဲ့သူတို့ရဲ့အိမ်မှာလူ60ကျော်အတွက်နေစရာနေရာတွေပေးလာခဲ့တာဖြစ်ပါတယ်။လူတိုင်းလူလူကအနောက်ဘက်ကိုဥတီသွားနေကြတာဖြစ်ပြီးတော့အများစုကတော့သူတို့နဲ့အတူသူတို့ရဲ့အိမ်ဝေးတိရစ္ဆာန်လေးတွေကိုပါခေါ်လာခဲ့ကြတာဖြစ်ပါတယ်။
Своей бульбашце живу, але навколо в мене люди, які про тварин.
Чима дарі не ти бао. Чима га ко овин вайн лі де ма бе нейра чаң лен фіт най ма ре. Да бі мэ, чима на ма дуй я ре дурі а лун га ро, туру муэй та ре ей муэй тарі сан лі рі го, туру є мі та зу вин лі лу бе, сао сяо чара ба.
Да мэ, то мя мя га ра туру муэй та ре тарі сан лі рі го, та бі ро тва чара ре лу, кі е мю ма, мі та зу не ту, лу рі та ма га агу ха ма тарі сан лі го ба, ку ні пі ні де, кі е мю га, Maria Bondarenko ga pyo bare.
Мені здається, що якщо ти взяв на себе відповідальність, навіть
коли там ви юлайте, соїн но ко машин ятті бо мфіте дури го синза яме лу джма тен маре. Акаккезо ачей маран да га таке мхан маре.
Гемю ga Praita loukain tu Dimitro Revenue ga ro tacha Praita louk tu ri ne paung pi ro son pye khan ya de traitsan le ri go kunyi bo Zoo Patrol so de louk shaw mu go sa tin lai bare. သူပြောတာကတော့တချို့တွေကသူတို့ရပိုင်းအတွက်မှာပြန်ရောက်လာမယ်အထင်နဲ့အဲ့ဒီတရိတ်ဆန်လေးတွေကိုထားခဲ့ကြတာလို့ဆိုပါတယ
်။အ
ိမ်မှာမွေးထားတဲ့တရိတ်ဆန်လေးတွေကြံခဲ့တယ်ဆိုရင်သူတို့အနေနဲ့အခကြေးငွေမယူဘဲလွတ်ပေးမယ်လို့အင်တာနက်အွန်လိုင်းပေါ်မှာ post တစ်ခုကိုကျွန်တော်တင်လိုက်တယ်။အဲ့လိုတင်ပြီး3ရက်အတွင်းမှာပဲကျွန်တော်တို့ကိုပြောလာတဲ့လူ829ယောက်ရှိတယ်။ဒါကဘာပြလဲဆိုရင်လူ829ယောက်ကသူတို့ခွေးတွေကြောင်တွေကိုအိမ်မှာထားခဲ့ရတယ်ဆိုတာပြနေပါတယ်။ရောက်ကတခုမှဆိုရင်တော့တအိမ်စီမှာနှစ်ကောင်သုံးကောင်လောက်ကြံခဲ့တဲ့တိုက်ခန်းတွေတောင်ရှိပါတယ
်။ကမ္ဘာပေါ်ကတချို့အဖွဲ့အစည်းတွေကလည်းယူကရိန်းပြည်သူတွေနဲ့သူတို့ရဲ့အိမ်မွေးတိရစ္ဆာန်လေးတွေရုရှားရဲ့ကျူးကျော်စစ်ကနေလွတ်မြောက်နိုင်ဖို့အတွက်ကူညီနေကြပါတယ်။အဲဒီထဲမှာအမေရိကန်ခြေစိုက်နိုင်ငံတကာတိရစ္ဆာန်ပြည်သူစောင့်ရှောက်ရေးရန်ပုံငွေအဖွဲ့ I4 လည်းပါဝင်ပြီးတော့သူတို့ကယူကရိန်းနဲ့ပိုလန်နယ်စပ်မှာအကူအညီပေးစခန်းတွေကိုဖွင့်ထားပါတယ်။
There aren't great statistics about all of the animals.
Ukraine ကနေပိုလန်ကိုဝင်လာတဲ့လူတွေနဲ့တိရစ္ဆာန်တွေအကုန်လုံးရဲ့စရင်စရားတွေတော့မရှိပါဘူး။ဒါပေမဲ့တနည်းကိုခံမှန်းချေအားဖြင့်လူ 8,000 လောက်ဝင်လာတယ်လို့ကြားပြီးပိုလန်နိုင်ငံထဲကိုဝင်လာတဲ့တိရစ္ဆာန်လေးတွေကတနည်းကို900ကနေ600လောက်ရှိတယ်လို့ကျွန်မတို့ယုံကြည်ပါတယ
်။ဒီထဲမှာတချို့တွေကိုလည်းမကယ်နိုင်တာတွေရှိခဲ့ပါတယ်။ Kiev ဒေသကရုရှားတပ်ဖွဲ့တွေတလကျော်လောက်သိမ်းထားတဲ့ဘောရိုဒီယန်ကစီဗင်ဆောင်ချော်ရီဂီယာမှာဆိုရင်အထဲမှာ၅ဘတ်လောက်အစာနဲ့ရေမရပဲပိတ်မိနေတဲ့ဒရိတ်ဆန်485កောင်ရှိပြီးတော့ ဒီထဲက150လောက်ပဲရှင်းတယ်လို့ယူကရိန်းနိုင်ငံကတွိတ်ဆန်ခွင့်ရကာကွယ်စောင့်ရှောက်နေတဲ့ UA Animal အဖွဲ့ကပြောပါတယ်။ဥရောပတွိတ်ဆန်ယူနဲ့ငါးပြောက်တိုင်းများအတင်းက KF Kharkiv နဲ့မိုက်ကိုလစ်မြို့မှာရှိတဲ့တွိတ်ဆန်ယူကအကောင်တွေကိုကယ်တင်နိုင်ဖို့အတွက်လှုပ်ဆောင်နေပြီးတော့အကူအညီတွေပေးဖို့အတွက်လည်းရန်ပုံငွေတွေကောက်နေပါတယ
်။are likely to need a lot of support once the war is over.
Sizi ပြီးသွားရင်တော့တလေးဆန်ယုံတွေဟာအကူအညီတွေအများကြီးလိုလာနိုင်ပါတယ်။ဒါကြောင့်ကျမတို့ကလည်းရန်မုံငွေထဲမှာအဲ့ဒီငွေအတွက်ကိုထည့်စင်းစားနေပြီးအဲ့ဒီငွေတွေကိုတလေးဆန်ယုံတွေသူတို့ဘာသာသူတို့ပြန်ပြီးတော့ရက်တည်နိုင်အောင်နောက်ပြီးတော့လှောင်ရင်းတွေပြန်ပြီးတည်ဆောက်နိုင်မှုနဲ့တလေးဆန်လေးတွေပြန်ပြီးနလန်ထူလာနိုင်မှုအတွက်သုံးသွားမှာဖြစ်ပါတယ်ရှင်
။နိုင်ငံကအဖွဲ့အစည်းတွေနဲ့ယူကရိန်းနိုင်ငံကပရိုက်တာလုတ်ခိုင်သူတွေပေါင်းပြီးတော့ဒိဋ္ဌိဆန်တွေရာနဲ့ချီကက်တင်ခဲ့ပြီးတော့ဆက်ပြီးတော့လဲစစ်ပွဲဖြစ်နေသည်များကာလပတ်လုံးဒိဋ္ဌိဆန်တွေကိုကက်တင်နိုင်ဖို့အတွက်စီစဉ်နေပါတယ်ခင်ဗျာ
။ကိုရနိုင်တင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့လက်ဘနွန်နိုင်ငံမှာဂျုံရှားပါမှုနဲ့ရင်ဆိုင်နေရတဲ့အခြေအနေကိုပြောပြချင်ပါတယ်။ဂျုံရှားပါလာတာနဲ့နိုင်ငံခြားအရန်ငွေပြတ်လတ်လာနေတာတွေကလက်ဘနွန်နိုင်ငံမှာပေါင်းမှုရှားပါတဲ့ပြဿနာအသစ်တစ်ခုထပ်တိုးလာနေပါတယ်။လက်ဘနွန်မှာအခုတလောရင်ဆိုင်နေရတဲ့အဓိကစားတောက်ကုန်ရှားပါမှုအကြောင်းAP သတင်းဆောင်မကိုပြောပြပေးကြပါခင်ဗျာ။ဂျုံနဲ့နိုင်ငံခြားအရန်ငွေရှားပါမှုတွေကြောင့်မြေထဲပင်လယ်နိုင်ငံငယ်တစ်ခုဖြစ်တဲ့လက်ဘနွန်နိုင်ငံတွင်းကြီးမားတဲ့ကြေးရိုက်မှုတွေဖြစ်ပေါ်နေပါတယ်။ဒီဖီလာဆနေနေကမြို့တော်ဘေရုတ်မှာရှိတဲ့ပေါမုံဆန်ရှိမှာပေါမုံဝယ်ဖို့လူတွေတန်းစီနေကြပါတယ်။ပေါမုံဝယ်ယူသူအာယာတဟီနီကသူမရဲ့အခက်အခဲကိုအခုလိုပြောပြပါတယ
်။ဂျီတူမလာအထခဘစ်ဂျီဒါမ်တဲလရတ်တဆဂရီဘီတလာလက
်ပေါမုံဝယ်ဖို့ကျမရောက်လာပေမဲ့မတွေ့ပါဘူး။တအိတ်တော့ဝယ်ခွင့်ရှိမယ်ပြောပါတယ်။ကျမတို့အိမ်မှာမိသားစုနှစ်စုနေပါတယ်မိသားစုတစ်ခုမှာလူခုနှစ်ယောက်ပါဒီတအိတ်ထဲနဲ့တော့အလုံးမဖြစ်ပါဘူးဈေးတင်ရောက်ဖို့အတွက်သူတို့ဂျုံတွေကိုဖွက်ထားကြပါတယ
်လက်ဘနွန်နိုင်ငံမှာမတည်ငြိမ်မှုတွေစတင်ဖြစ်ပေါ်ခဲ့တဲ့2019ခုနှစ်ကစလို့နိုင်ငံခြားအရန်ငွေရှားပါလာနေတဲ့အတွက်နိုင်ငံတော်ဗဟိုဘဏ်ကပြပကတင်သွင်းတဲ့ဂျုံအကျွေးတွေမပေးနိုင်ပဲဖြစ်နေခဲ့တာပါလက်တလောဖြစ်ပေါ်နေတဲ့အခက်အခဲတွေနဲ့ပတ်သက်လို့ပေါမုတ်ဆက်ယုံပိုင်ရှင်တူဖြစ်သူဘာချာဘူဘက်စ်ကအခုလိုရှင်းပြပါတယ်
كل يوم ما في ازمه قمح كقمح قمح في كثير
كرو جون بيتنا ما تتدي بقى سيت كان نے سيت اونيم ما جون ني ماي شي بقى بيتنا كا ठौ ပတ် ငွေ ရတဲ့ جون نے မရတဲ့ جون မှာ بو بان تيموري ပေါ်မှာရှိနေတဲ့ جون တွေကို ठौ ပတ် ကြည့်မပြီးလို့ဒီခက်ခဲဖြစ်နေတာပါအဲ့ဒါကိုပြီးလိုက်လို့ရှိရင်ဒီပြဿနာပြီးလည်သွားပါပြီတိုင်းမီထဲမှာပေါမုတ်စိတ်ုံတွေ جون တွေအများကြီးရှိပါတယ်အဲ့ဒီ جون တွေကိုအမတော်ကြီးမပြီးပါဘူ
း بو بان က جون တင်သွင်းမှုအတွက်ပေးနေတဲ့ ठौ ပတ် ကြီး ငွေရတ်တ်မယ်ဆိုတဲ့ కోలాహలా သတင်းတွေထွက်နေတာကြောင့်အဲ့ဒီလိုသာရလိုက်မယ်ဆိုရင်ပေါင်ပုံဈေးတွေနှစဖြစ်သွားနိုင်ပါတယ်လက်ရှိမှာတိုင်းပြည်လူဦးရေရဲ့80%ခန့်တော့ဟာဆင်းရဲနွားပါမှုတွေနဲ့ရင်ဆိုင်နေကြရတာပ
ါ المشكله انه ما كل المطاعم عم تشتغل في مطاعم
ပြဿနာကပေါင်ပုံဈေးဝန်တိုင်းကလဲပတ်နိုင်ခြင်းမရှိတာပါအများစုကပိတ်ထားပါတယ်အစိုးရကထောက်ပံ့ခြင်းမပေးတာကနောက်ွယ်ကပြဿနာပါဒါကြောင့်မို့အခုလိုပြဿနာတက်နေတာ
ပါပြဿနာတွေရင်ဆိုင်နေရတဲ့လက်ဘနွန်နိုင်ငံမှာမနစ်ကလောင်စာဆီရှားပါမှုနဲ့ရင်ဆိုင်ခဲ့ရတာမောအခုလာမှာအစိုးရကထောက်ပံ့ကြေးပေးလိုက်မှအဲ့ဒီပြဿနာပြေလည်သွားပါတယ်။အဲ့ဒီအချိန်ကစလို့ဓာတ်ဆီနဲ့ဒီဇယ်ဆီတွေလုံလုံလောက်လောက်ရှိနေပေမဲ့ဈေးကတော့ကြီးနေပါသေးတယ်။ဖေဖော်ဝါရီလအတွင်းရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်လိုက်တာကြောင့်ကမ္ဘာတဝန်းမှာဂျုံဈေးတွေတက်သွားခဲ့တာကလည်းလက်ရှိလက်ဘနွန်မှာဂျုံနေရတဲ့ပြဿနာကိုပိုဆိုးသွားစေပါတယ်။ယူကရိန်းနဲ့ရုရှားနိုင်ငံပေါင်းကကမ္ဘာဂျုံနဲ့မှုရောစပါးစုစုပေါင်းရဲ့သုံးပုံတစ်ပုံကိုထုတ်လုပ်တင်ပို့နေတာပါ။အဲ့ဒီဂျုံနဲ့မှုရောစပါးအများစုကိုအစိုးရထောက်ပံ့ခြင်းနဲ့အရှိလေပိုင်းနိုင်ငံတွေကအများစုဝယ်ယူကြတာပါကမ္ဘာတဝန်းဂျုံရှားပါမှုတွေနဲ့ဂျုံနေရတဲ့အချိန်အမေရိကန်အိန္ဒိယနဲ့ကနေဒါလိုနိုင်ငံတွေကဂျုံတင်သွင်းနိုင်ရေးအတွက်လက်ဘနော်အစိုးရကဆွေးနွေးညှိနှိုင်းဆောင်ရွက်နေပါတယ်ခင်ဗျာ တရာရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာခုဆက်ပြီးတော့ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်မှုကြေကနိုင်ငံတကာအာကာသစခန်းကိုရိုက်ခတ်လာနေတဲ့အကြောင်းကိုလည်းပြောပြပါမယ်။အာကာသတဲကကြိလိုက်တဲ့အခါအာကာသယင်မှုတွေအတွက်ကမ္ဘာမြေမှာနိုင်ငံရေးဆိုတဲ့နေကြားစည်းတွေမရှိပါဘူး။အမေရိကန်နဲ့ရုရှားတို့ဟာအာကာသစခန်းမှာ1998ခုနှစ်ခရဲကအတူလက်တွဲလှုပ်လာခဲ့ကြပါတယ်။အမေရိကန်ဘက်အချမ်းကအာကာသစခန်းအတွက်လျှက်စစ်တာအားပေးနေသလိုရုရှားဘက်အချမ်းကလည်းအာကာသစခန်းကိုကမ္ဘာဆွဲအားကလွတ်အောင်အာကာသတဲတွန်းအားကိုထုတ်လုပ်ပေးနေပါတယ်။ဒီနည်းပညာပေါင်းစပ်မှုနဲ့အာကာသစခန်းဟာလူသားတွေအတွက်ဂုဏ်ယူစရာပူးပေါင်းဆောင်ရွက်မှုဖြစ်ခဲ့ပါတယ်။ရုရှားကယူကရိန်းကိုတိုက်ခိုက်လိုက်တဲ့အခါမှာတော့အာကာသထဲမှာပါနိုင်ငံရေးဆိုတဲ့နေကြားစည်းတွေပေါ်ပေါက်လာတော့မှာပါလား။ AP နဲ့ Writer သတင်းဌာနတွေကဆောင်းပါးတွေအပေါ်အခြေခံပြီးဥတ္တမောင်တန်းကတင်ပြပေးထားပါတယ်ခင်ဗျာ
။နိုင်ငံကအာကာသစခန်းမှာ ပုဂ္ဂလိကကဏ္ဍပူပေါင်းဆောင်ရွက်ရေးကအာကာသခေတ်တည်းရက်ကိုဖွင့်လှစ်လိုက်နေတဲ့အချိန်မှာရုရှားနဲ့ပူပေါင်းဆောင်ရွက်ရေးကတော့ယူကရိန်းစစ်ပွဲကြောင့်နောက်ပြန်ဆုတ်သွားလိမ့်မလားဆိုရင်နေရပါတယ် Axiom Space Company ကပုဂ္ဂလိကအာကာသရင်မှုတွေကြီးပါဝင်တဲ့အဖွဲ့တစ်ဖွဲ့ဟာနိုင်ငံတကာအာကာသစခန်းကိုအေဗီလာ9ရက်နေ့ကရောက်ရှိလာကြပါတယ်စခန်းမှာရှိရကြနေထိုင်ကြပြီးသိပ္ပံနဲ့ဇီဝဆေးပညာဆိုင်ရာသူတေသနာပေါင်းဒရာစင်လောက်ကိုဆောင်ရွက်ကြပါပါExxon Space Company ကပုဂ္ဂလိကအကာသစခန်းကို2024ခုနှစ်မှာစတင်တည်ဆောက်ဖို့စီစဉ်ထားပါတယ်။သူတို့ကိုဘီလီယံတစ်ကြီး Elon Musk ရဲ့ဒုံးမြန် Company SpaceX ကပို့ဆောင်ပေးခဲ့တာပါ။ SpaceX အတွက်ဒါဟာပထမဦးဆုံးပုဂ္ဂလိကအကာသယာဉ်မှုတွေကိုပို့ဆောင်ပေးတာလည်းဖြစ်ပါတယ်။အရင်ကတော့ NASA အကာသယာဉ်မှုတွေကိုပဲပို့ဆောင်ပေးခဲ့တာပါ။အကာသစီးပွားရေးလုပ်ငန်းတရအတွက်အဓိကခြေလှမ်းတစ်လမ်းကိုလှမ်းလိုက်တာပဲဖြစ်တယ်လို့Axiom Space Company, SpaceX နဲ့ NASA တို့ကပြောကြပါတယ်။ဒီဖွဲ့ကိုစပိန်နိုင်ငံဘွားယခင် NASA အာကာသယာဉ်မှူး Michael Lopez Alegria ကဦးဆောင်လာခဲ့တာပါ။ဒီဖွဲ့မှာစီးပွားရေးလုပ်ငန်းရှင်၃ယောက်ကတယောက်ကိုအမေရိကန်ဒေါ်လာ55တန်း NASA ကိုပေးပြီးလိုက်ပါခဲ့ကြပါတယ်။အဲ့ဒီ၃ယောက်ကတော့ကနေဒါကစီးပွားရေးလုပ်ငန်းရှင်လူမှုကိစ္စများလူရှင်အသက်52နှစ်အရွယ် Mark Petty,အမေရိကန်ကအင်ဂျင်နီယာစီးပွားရေးနဲ့နည်းပညာဆိုင်ရာလုပ်ငန်းရှင်အသက်90ကျော်ရာရီကွန်နော်အစ္စရေးနိုင်ငံကယင်းနှိမ့်ညွန့်နာမှုလုပ်ငန်းရှင်လူမှုလူရှင်64နှစ်အရွယ်အီဒန်စတစ်လို့ဖြစ်ကြပါတယ်။ဒီအာကာသခီးစဉ်အတွက်သူတို့ဟာနာရီ1000စီလေ့ကျင့်ခဲ့ကြရပါတယ်။အာကာသစခန်းမှာတော့နိုင်ငံတကာအစိုးရအာကာသအစီအစဉ်အရအာကာသယာဉ်မှူး9ယောက်လှုပ်လှုပ်နေကြပါတယ်။အမေရိကန်3ယောက်၊ဂျာမန်1ယောက်နဲ့ရုရှား3ယောက်ပါ။နိုင်ငံကအာကာသစခန်းကိုရုရှားနဲ့အမေရိကန်တို့ပူးတွဲတည်ဆောက်ခဲ့ကြတာဖြစ်ပါတယ်။အာကာသစခန်းရဲ့ NASA ဘက်ခြမ်းမှာသူတို့ကနေထိုင်ကြမှာဖြစ်ပြီးရုရှားဘက်ခြမ်းကိုသွားဖို့တော့ရုရှားအာကာသယာဉ်မှုတွေရဲ့ဖွင့်ပြချက်တို့ပါတယ်။အာကာသစခန်းကို2030အထိဥရောပ၊ဂျပန်၊ကနေဒါတို့လိုပဲ NASA ကဆက်ပြီးရှိနေစေချင်ပါတယ်။ရုရှားကတော့မူလသဘောတူညီချက်2024တဲ့ပို့ပြီးဂတိကဝတ်ပြုမထားသေးပါဘူး။1998ခုနှစ်နိုဝင်ဘာလ20ရက်နေ့မှာနိုင်ငံတကာအာကာသစခန်းကိုရုရှားရဲ့ပရိုတွန်လုံးပြန်ကတည်ဆောင်သွားပြီးအာကာသတဲကိုလွတ်တင်လိုက်ရာကအာကာသတွင်နိုင်ငံတကာပူးပေါင်းဆောင်ရွက်မှုစတင်နိုင်ခဲ့တာပါနောက်ဆက်နှစ်အကြာ2020ခုနှစ်မေလမှာ Space Trust အဖွဲ့ကနာမီရက်ဆလင်းကအခုလိုပြောပါတယ
် The view of Earth from space or the overview effecthas always inspired astronauts
အာကာသတွေကနေကမ္ဘာမြေကိုမြင်လိုက်ရတဲ့မြင်ကွင်းဒါမှမဟုတ်လွှမ်းခြုံကြည့်နိုင်တဲ့တည်ရောက်မှုကအာကာသယာဉ်မှုတွေကိုအမြင်နိုးကြားစေခဲ့တာပါအဲ့ဒါကတော့တခြားမဟုတ်ပါဘူးအာကာသတွေကနေမြင်ရတဲ့အခါမှာကမ္ဘာကြီးကနိုင်ငံရေးဆိုတဲ့နေကြာစီးရီမရှိတော့တဲ့ကမ္ဘာဖြစ်သွားတာပါပဲ
ဒါပေမဲ့ယူကရိန်းကိုတိုက်တဲ့ရုရှားစစ်ပွဲကအာကာသအစီအစဉ်တွေအပေါ်လဲကြက်ရိုက်ရိုက်လာခဲ့ပါတယ်အမေရိကန်ပို့ပေးနေတဲ့ရုရှားဒုံးမြန်တွေကိုမပို့တော့ဘဲရပ်ပစ်မှာဖြစ်တဲ့အတွက်စုံမကြီးတွေလို့အမေရိကန်အာကာသယာဉ်မှုတွေကတပြက်စီးစီးပြီးအာကာသကိုသွားကြရနိုင်မယ်လို့ရုရှားရဲ့အာကာသရေးရာဌာနညွှန်ကြားမှုဒီမီထရီရိုဂိုဇင်ကပြောပါတယ်။ NASA ရဲ့အုပ်ချုပ်ရေးမှူးဘယ်နယ်ဆန်ကတော့အခုလိုပြန်ပြောပါတယ
် That's just Dimitri Rogozin. He spouts off every now and then but
Dimitri Rogozin ကပဲပြောတာပါသူကအခုတမျိုးတော့ကြာတမျိုးလေးထုတ်နေကြဗျနောက်ဆုံးတော့ကျွန်တော်တို့နဲ့အလုတ်လုတ်ဖြစ်တာကြီးပါပဲရုရှားရဲ့အရက်ဖတ်အာကာသအစီအစဉ်မှာလုံနေကြတဲ့တခြားလူတွေကတော့ပညာသည်တွေပါအမေရိကန်အာကာသယာဉ်မှုတွေအမေရိကန်အာကာသမစ်ရှင်အဖွဲ့တွေနဲ့သူတို့ကစီးကြက်မလွတ်ခဲ့ကြပါဘူ
းလူကိုစီဟာနိုင်ငံတကာအာကာသပူးပေါင်းဆောင်ရွက်အစီအစဉ်ကိုအဆုံးသတ်ဖို့များတိုက်တွန်းနေသလားလို့အများကစိုးချိန်နေကြပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကနေတင်းငွေနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာမကြာခင်မှာအိန္ဒိချင်းအိန္ဒိယနိုင်ငံနဲ့ဆိုင်တဲ့သတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပေးသွားပါအောင်မယ
်ဒီ UA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
တော်ရရှိတဲ့ခုနဆင်းနေကြတာကတော့ VO မြန်မာပိုင်းအစီအစဉ်ရဲ့တင်းငွေနေနေညပိုင်းထုံးလင်းချက်တွေပါခင်ဗျာအခုဆက်ပြီးတော့ကဘာကြီးပူနွေးမှုကကြောင်မီးသွေးကိုမိခိုအားထားနေရတဲ့အိန္ဒိယကိုအခက်ကြုံစေတဲ့အကြောင်းသတင်းဆောင်ပါကိုတင်ပြပေးပါမယ်လူတွေဆက်ပြီးအသက်ရှင်နေထိုင်နိုင်တဲ့ကဘာကြီးဖြစ်အောင်ကဘာပူနွေးမှုဖြစ်စေတဲ့ကြောင်မီးသွေးအသုံးပြုတာရပ်ပြစ်မှဖြစ်တော့မယ်ဆိုတော့ကုလသမဂ္ဂကအစီရင်ခံစာကြောင့်ကြောင်မီးသွေးကိုအဓိကအားကိုးနေရတဲ့အိန္ဒိယနိုင်ငံမှာစွန့်အင်ထုတ်လို့ရအခက်ကြုံနေရပါပြီကမ္ဘာမှာကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတတိယအများဆုံးထုတ်လုပ်နေတဲ့အိန္ဒိယမှာတန်းနဲ့ချီတဲ့ပြည်သူတွေနဲ့နိုင်ငံစီးပွားရေးအတွက်ကြောင်မီးသွေးကိုအားထားနေရတာပါဒါပေမဲ့လည်းကြောင်မီးသွေးတွေနေရာမှာတန့်ရှင်းစွန့်အင်အစားထိုးပြောင်းလဲဖို့ဖြစ်နိုင်ခြေရှိပါတယ်လို့ကြွမ်းကျင်သူတွေကထောက်ပြကြပါတယ် AFP သတင်းဆောင်ပါကိုအခြေခံပြီးနားလောင်ကတင်ပြပေးထားပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံရဲ့လူရေသံပေါင်း1400ဝန်းကျင်အတွက်လျှက်စစ်တပ်အား90ရာခိုင်နှုန်းကိုကြောင်မီးသွေးကနေထုတ်ယူနေတာပါဒါပေမဲ့လည်းကာဗွန်ဒိုင်အောက်ဆိုက်တန်ငွေထုတ်လုပ်မှုများလာတဲ့ကြောင်မီးတွေကိုဒီအတိုင်းဆက်အသုံးချနေမယ်ဆိုရင်တော့လူနေလို့မရနိုင်လောက်အောင်အပူချိန်မြင့်တက်မှုနဲ့ကြုံရလိမ့်မယ်ဆိုပြီးကုလသမဂ္ဂကလက်သလုံးထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ရည်မှတ်ချက်ကလည်း2030ခုနှစ်အရမှာလက်ရှိထက်တန့်ရှင်းစွမ်းအင်နှစ်ဆထုတ်ယူဖို့ပါဒီကရဲဆဲစုနှစ်ထဲပြန်ပြည့်မြဲစွန့်ရင်ထုတ်ရေးကုန်ကြစိတ်တွေက90ရာခိုင်နှုန်းအထိကျဆင်းလာပေမဲ့စွန့်ရင်ကဏ္ဍကိုအဲ့ဒီဖက်ပြောင်းတဲ့နေရာမှာဒေါ်လာဘီလီယံရာနဲ့ချီရင်းနှီးဖို့လိုအပ်တယ်လို့ပညာရှင်တွေကထောက်ပြပါတယ်။တွင်းထွက်လောင်စာထုတ်ယူမှုထိန်းချုပ်ရေးအဖွဲ့ကသုတေသီဟာဂျစ်စင်ကအခုလိုပြောပါတယ်
India has shown in many ways that both sustainable development
ပြန်ပြည့်မြဲစွန့်ရင်ထုတ်ရေးဘက်ကိုအိန္ဒိယကပြောင်းလဲမယ်ဆိုရင်ဖြစ်နိုင်ချေတော်များများရှိပါတယ်။လက်ရှိအိန္ဒိယရဲ့စွန့်ရင်40ခိုင်နှုန်းကတွင်းထွက်လောင်စာတွေကလာတာမဟုတ်ပါဘူး2030ခုနှစ်အရောက်မှာအဲ့ဒီကဏ္ဍက50ရာခိုင်နှုန်းအထက်ကိုကျော်လွန်သွားနိုင်မယ်လို့ကျွန်တော်ကတော့ခိုင်မာယုံကြည်ထားပါတယ
်ဒါပေမဲ့လည်းအိန္ဒိယရဲ့စွမ်းအင်လိုအပ်ချက်ကလာမယ့်အနည်း20အတွင်းအခြားနိုင်ငံတွေထက်ပိုပြီးတော့မြန်ဆန်လိမ့်မယ်လို့ပညာရှင်တွေကခန့်မှန်းထားပါတယ်ဒါကြောင့်လည်းကြောင်မီသွေးတွေကစွမ်းအင်ကဏ္ဍမှာဆက်ပြီးတော့လွန်မိုနေအောင်မဲ့သဘောပါဧပြီလ၄ရက်နေ့ကနောက်ဆုံးထုတ်ပြန်လိုက်တဲ့ကုလအစီရင်ခံစာတစ်အရကမ္ဘာမှာလက်ရှိသုံးနေကြတဲ့တွင်ထွက်လောင်စာဆိုင်ရာမူဝါဒတွေကြောင့်ကမ္ဘာကပ်ဘေးကြီးတွေပေါပေါက်စေတဲ့အပူချိန်မြင့်တက်မှုများနဲ့ရင်ဆိုင်နေရပြီလို့လည်းသတိပေးထားပါတယ်။တက်ဆိုင်ရာတိုင်းပြည်တွေအနေနဲ့ဒီအတိုင်းပဲရှေ့ဆက်သွားမလား။ပြန်ပြည့်မြဲစွန့်ရင်ဖက်လိုက်မလားဆိုတဲ့လမ်းဆောင်လမ်းခွာကိုရောက်နေပြီလို့လည်းပြောထားပါတယ်။ရေနံသဘာဝတန်ငွေနဲ့အကြောင်းဝင်တွေကထွက်လာတဲ့ကမ္ဘာနယ်အောက်ဆိုက်တန်ငွေတွေကိုအစစ်မြစ်နင်းပညာတွေနဲ့စုပ်ယူသိမ်းဆည်းမထားနိုင်ဘူးဆိုရင်တော့ဆက်မှုထွန်းကားစကာလကရှိခဲ့တဲ့အပူချိန်နဲ့တိတရမ5ဒီဂရီစင်နီဂရိတ်ထက်မကျော်ရေးထိန်းထားပုံမဖြစ်နိုင်တော့ဘူးလို့လည်းအစီရင်ခံစာမှာအလေးပေးဖော်ပြထားတာပါ2023ခုနှစ်နောက်ပိုင်းကကျင်းပခဲ့တဲ့ Glasgow ကုလသမဂ္ဂဥရုညီလာခံမှာတော့ကြောင်မီသွေးတွေလုံးဝအသုံးမပြုဘဲဆိုတဲ့အကြံပြုတင်ပြချက်ကိုတရုတ်နဲ့အိန္ဒိယတို့ကဦးဆောင်ကန့်ကွက်ခဲ့တာပါအိန္ဒိယမှာကြောင်မီသွေးကနေလက်ရှိထုတ်လုပ်နေတဲ့လျှက်စစ်စွမ်းအင်က221ဂီဂါဝတ်ရှိတယ်လို့ဗဟိုလျှက်စစ်အာဏာပိုင်ကပြောပါတယ် NDPC ဓာတ်အားပေးဆက်ရုံကမန်နေဂျာချုပ်စရီနီဗာဆာရီယိုကအခုလိုပြောပါတယ်
carbon trapping technology on an experimental basis we are
carbon dioxide dung ွေဆုပ်ယူထိန်းသိမ်းထားတဲ့ဤပညာကိုကျွန်တော်တို့ဓာတ်အားပေးစက်ရုံတစ်ခုမှာစမ်းသပ်နေပါတယ်။အောင်မြင်မယ်ဆိုရင်တော့စက်ရုံအလုံးမှာအသုံးပြုသွားမှာပါ။အ
ိန္ဒိယကအကြီးဆုံးစွမ်းအင်ကုမ္ပဏီဖြစ်တဲ့ NTPC ကကြောင်မီသွေးစက်ရုံ6ခုနဲ့ဒီလီမြို့အပါဝင်ဥတ္တရပရာဒက်ရှ်ပြည်နယ်ကဒေသတွေကိုပါစွမ်းအင်တွေပေးနေတာပါ။NTPC ဆက်ရုံအတော်များများမှာလဲဖလွန်အိမ်တန်းငွေထုတ်လုပ်မှုတက်နေများရှော့ချနိုင်အောင်လို့ဆိုလာသမ်မိုနီးပညာသုံးပြီးတော့လျက်စစ်တအား2500မီဂါဝတ်အထိထုတ်ယူနေပါတယ်။ကုံစုံဆိုင်ပိုင်ရှင်ရာကူရာဒါတို့လိုဒေသခံတွေကတော့ကြောင်မီသွေးဆက်ရုံကပြရဲကြောင်းကြမ္မာရေးထိခဲ့နေရတယ်လို့အခုလိုပြောပါတယ်
။ဆိုတော့ NTPC ကဂျိုပါဝါပလန့်ဟမာရေယဟပေဘနာဟူဝါဟဲ
NTPC ဒါဘေးဆက်ရုံဒီနားမှာလာဆောက်တော့ဆက်ရုံအတွက်ပြရဲနေရာတကာတွေ့လာနေရပါတယ်။ဆိုင်ထဲမှာလဲဖုံအလိမ့်လိမ့်တက်နေပြီးတော့အပြင်ထွက်လာရင်လဲလူတကိုအလုံးဖုံတွေလူးကုန်တာပါဥက္ကမာကြောင်မီးသွေးကအဲ့လောက်အေးမပါတော့ပါဘူးပုစုဆိုလာပြားနဲ့စွမ်းအင်ထုတ်လို့ရတယ်ဗျစက်ုံထဲမှာလဲဆိုလာပြားတွေအများကြီးပဲဆိုလာကနေလျှက်စစ်စွမ်းအင်ရမယ်ဆိုရင်ဘာလို့ကြောင်မီးသွေးတွေတုံးတော့မှာလဲကျွန်တော်တို့မှာလေထုညဉ့်ညမ်းလို့မျက်လုံးတွေဆက်ပြီးအဆုတ်လဲထိခိုက်နေကြပါတယ
်လေထုညဉ့်ညမ်းမှုအဆိုးဆုံးနိုင်ငံတစ်ခုဖြစ်တဲ့အိန္ဒိယမှာတွင်းထွက်လောင်စာတွေကိုဆက်ပြီးတော့အာကိုနေလို့မဖြစ်တော့သလိုနိုင်ငံစီးပွားရေးနဲ့တန်းနေချီတဲ့ဆင်းရဲနွမ်ပါသူတွေအတွက်ဈေးသက်သာတဲ့စွမ်းအင်ရမှဖြစ်လိမ့်မယ်လို့တဘာဝပတ်ဝန်းကျင်အရေးသက်ကြွလှူရှာသူတွေကရှုံးမြင်ပါတယ်။ချက်ကာနဲ့အိုရီဇာတို့လိုဆင်းရဲတဲ့ပြည်နယ်တွေမှာတော့ကြောင်မီသွေးတွေကိုတော့ပြည်သူတွေကအဓိကအားထားနေကြတာပါ။ဝန်ကြီးချုပ်နရန္ဒရာမိုဒီကလည်း2080အရောက်မှာတော့ကာဗွန်ဒိုင်အောက်ဆိုက်တန်ငွေတိတိတသားရှော့ချသွားမယ်လို့အခိုင်အမာကတိပြုပြောဆိုထားတာဖြစ်ပါတယ်။ဆက်မနောက်လာပါ
နောက်လောင်းတင်ပြပေးခဲ့တာပါခင်ဗျာမကြခင်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးသွားပါမယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပါ
တော်ရရှိနေခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းငွင်နေနေညာပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာခုဆက်ပြီးတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများကန္တာတင်းနေကတုဒ္ဒအစီအစဉ်နဲ့ထူးခြားဆန်းပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာပါပထမအဦးဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်နဲ့စပါမယ်ပြည်တွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာဒီတစ်ပတ်အတွက်ဘူးလေးရဖေုံဆင့်လိုက်တဲ့ဒေါ်လာကနေကြက်ငွေပြောင်းရမယ့်ဗဟိုဘဏ်ညွန်ကြားချက်ကိုဆွေးနွေးတင်ပြမှာပါမတ်အင်ဂျင်နန်ကအကူအညီတင်ဆက်ပေးထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေဘူးလေးရဖေုံဆင့်လိုက်တဲ့ဒေါ်လာကနေကြက်ငွေပြောင်းရမယ့်ဘူဘညွန်ကြားချက်အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစီးပွားရေးလုပ်ငန်းအများစုဟာပုံမှန်ပြန်ပြီးမလဲပတ်နိုင်ကြသေးပါဘူးနိုင်ငံခြားကလာရောက်ယင်းနှိမ့်နှံတဲ့ကုမ္ပဏီတွေပြန်လဲထွက်ခွာတာစက်ယုံအလုပ်ယုံအချို့ပိတ်သိမ်းတာစတာတွေကြောင့်အလုပ်ကိုင်ခွင့်လန်းတွေရှားပါးလာပြီးမိသားစုတွေရဲ့ဝင်ငွေကျဆင်းလာပါတယ်အဲ့ဒီလိုအခြေအနေမှာကုန်ဈေးနှုန်းတွေကလည်းဇက်တိုက်တက်နေပါတယ်အထူးသဖြင့်လောင်းစားဆီဈေးနှုန်းနဲ့အခြေခံစားကုန်ဈေးနှုန်းတွေဟာသုံးဆလောက်မြင့်တက်လာတာကိုကြုံတွေ့နေရပါတယ်လျှက်စစ်မီကပုံမှန်မရတဲ့အပြင်စီးပွားရေးကဏ္ဍရဲ့အသက်သွေးကြောဖြစ်တဲ့ဘဏ်လုပ်ငန်းတွေဟာအခုထိပုံမှန်အနေထားပြန်မရောက်သေးပါဘူးဒီလိုအချိန်မှာဘိုးပန်ရဲ့ထုတ်ပြန်ချက်တစ်ခု2022 AB 3ရက်နေ့ကထွက်လာပါတယ်အဆိုပါထုတ်ပြန်ချက်မှာပြည်ပကရတဲ့နိုင်ငံခြားသုံးငွေအမေရိကန်ဒေါ်လာကိုလက်ဝယ်ထားခွင့်မပြုဘဲတရက်အတွင်းသတ်မှတ်ထားတဲ့နှုန်းတိုင်းကြက်ငွေနဲ့လဲလှယ်ရောင်းချရမယ်လို့ဖော်ပြထားတာတွေ့ရပါတယ်။ငွေလဲနှုန်းကိုလည်း1850ကျပ်လို့ပုံသေးသတ်မှတ်ထားပါတယ်။ဒီဘိုးဘဏ်ထုတ်ပြန်ချက်ဟာပို့ကုန်သမားတွေနဲ့အမေရိကန်ဒေါ်လာလက်ဝယ်ရှိသူတွေကိုထိခိုက်နိုင်တယ်လို့ ARD သတင်းဌာနက AB 4ရက်နေ့မှာရေးပါတယ်။ပို့ကုန်သမားတွေကတဒေါ်လာကို2000ကျပ်နဲ့တွက်ပြီးအယောင်းဝယ်လုပ်ထားကြတာဆိုတော့လောလောဆယ်ဆယ်ရာခိုင်နှုန်းလောက်ဆုံးကျုံးသွားပြီလို့လုပ်ငန်းရှင်တဦးရဲ့ပြောကြားချက်ကို ARD သတင်းမှာဆက်လက်ဖော်ပြထားတာတွေ့ရပါတယ်
။ဒါ့အပြင်ဂျပန်တန်ယုံနဲ့စင်ကာပူတန်ယုံတို့ကလည်းဒေါ်လာကနေကျပ်ငွေပြောင်းမဲ့ဗဟိုဘဏ်ရဲ့မူဝါဒအသစ်မှာသူတို့ရဲ့ကုမ္ပဏီတွေစီးပွားရေးအဖွဲ့အစည်းတွေကိုကင်းလွတ်ခွင့်ပေးဖို့တောင်းဆိုတဲ့ထုတ်ပြန်ချက်တွေကိုလည်းတွေ့ရပါတယ်။ The Diplomat Magazine ကြီးကလည်းတနိုင်ငံလုံးမငြိမ်မသက်ဖြစ်နေချိန်နဲ့အနောက်နိုင်ငံတွေရဲ့စီးပွားရေးပိတ်ဆို့မှုတွေအရှိန်မြင့်လာချိန်မှာပဲမြန်မာစစ်ကောင်စီဟာတော်လှန်ရေးနဲ့ဆက်ဆက်တဲ့နိုင်ငံသားငွေကြေးတွေကိုထိမ့်ချုပ်နိုင်ဖို့ပုံမိုတင်းကျပ်တဲ့လှုပ်ဆောင်ချက်ဖြစ်တယ်လို့ဝေဖန်ရေးသားပါတယ်။ဗဟိုဘဏ်ရဲ့စနစ်မြင့်ဆောင်2022ထုတ်ပြန်ချက်ကြောင့်ဘလို့အကျိုးသက်ရောက်မှုတွေရှိနိုင်တယ်လဲဆိုတဲ့အပေါ်မြန်မာစီးပွားရေးပညာရှင်တဦးကတော့ impact ကတော့ဘယ်ဘက်ကမှမကောင်းဘူး။ flat rate အသေးလောက်တာကဘာမှဘယ်မှမရှိတာ။trade မှာအတော်ထိမဲ့ငကိုကလေးက export ကကျနေတာ import ကလည်းကန့်သက်တာအတော်များနေတော့ market rate ထက်နည်းပေမဲ့အဆင်မပြေစကားစအတွက်လည်းဘယ်ဘက်ကမှအကျိုးမရှိဘူးဘာအတွက်လုပ်တယ်လဲဆိုတာစဉ်းစားလို့ကိုမရဘူးအဓိကအစိုးရစီမှာ FE နည်းနေလို့ဒေါ်လာအကောင့်နဲ့ပတ်စံမထားဘဲအတင်းရောင်းခိုင်းတာဖြစ်နိုင်တယ်နောက်တစ်ခုကနိုင်ငံသားနဲ့ဓာတ်ရိုက်ချိတ်ပြီးငွေချေးတာVisa Master အဲ့ဒါတွေကိုလည်းကန့်သက်ချင်တာဖြစ်မယ်ထင်တယ်။ကျွန်တော်အမြင်ရတော့အပိတ် close economy လုပ်ရင်လုပ်မလုပ်ရင်ပြန်ဖွင့်ရမယ်ထင်တယ်။ရေရှည်တော့ flat rate နဲ့သွားလို့မရဘူးလို့ဆိုပါတယ
်။စစ်တပ်ကအာဏာသိမ်းထားချိန်မတည်ငြိမ်တဲ့နိုင်ငံရေးအခြေအနေတွေကြောင့်ပြည်ပကယင်းနှိမ့်နှံမှုတွေမြန်မာနိုင်ငံတွင်ဝင်ရောက်လာဖို့တွန်းဆုတ်နေချိန်မှာအခုထွက်ပေါ်လာတဲ့ဗဟိုဘဏ်ရဲ့အမိန့်ညွှန်ကြားချက်စနစ်မြင့်ဆောင်2022ဟာကြီးမားတဲ့အတားအဆီးဖြစ်လာနိုင်စရာရှိပါတယ်။အာဏာသိမ်းပြီးနောက်ပိုင်း2021ခုနှစ်ဖေဖော်ဝါရီလကနေ2022ဇန်နဝါရီလကုန်အထိ တစ်နှစ်တာအတွင်းနိုင်ငံခြားယင်းသည့်မြို့နံမှုအမေရိကန်ဒေါ်လာ 3.62 ဘီလီယံကျော်ဝင်ရောက်ခဲ့ပါတယ်။ဒါ့ပြင်မြန်မာနိုင်ငံကနေရန်နာပိတ်သိမ်းထွက်ခွာသွားတဲ့နိုင်ငံခြားယင်းသည့်မြို့နံမှုကုမ္ပဏီစီမံကိန်းတွေရဲ့တန်ဖိုးအားလုံးကိုပေါင်းရင်အမေရိကန်ဒေါ်လာ 4 ဘီလီယံကျော်အထိရှိခဲ့တယ်လို့ ISP မြန်မာကဖေဖော်ဝါရီလ4ရက်နေ့ကဖော်ပြခဲ့ပါတယ်။အနာသိမ့်ပြီးနောက်ပိုင်းမြန်မာနိုင်ငံကိုဝင်ရောက်လာတဲ့ယင်းဒီမြုပ်နှံမှုတွေကိုကြည့်ရင်83ရာခိုင်နှုန်းကျော်ဟာတရုတ်ရဲ့ယင်းဒီမြုပ်နှံမှုတွေဖြစ်ပြီးကျန်28ရာခိုင်နှုန်းကျော်ကဂျပန်၊စင်ကာပူ၊ထိုင်းနဲ့တောင်ကိုရီးယားနိုင်ငံတွေကဖြစ်တယ်လို့ ISP မြန်မာကဖော်ပြထားပါတယ်
။အာနာမသိမ့်ပြီးကာလနဲ့နှိုင်းရှင်ရင်တရုတ်ယင်းဒီမြုပ်နှံမှုဟာ6ဆနီးပါးတိုးလာတယ်လို့လည်း ISP မြန်မာကထောက်ပြထားပါတယ်။တရုတ်နိုင်ငံအနေနဲ့အများဆုံးယင်းနှိမ့်နှံတာဟာစွမ်းအင်ကဏ္ဍမှာဖြစ်ပြီး2020နဲ့2021အတွင်းမှာအမေရိကန်ဒေါ်လာ 3.3 ဘီလီယံကျော်ယင်းနှိမ့်နှံခဲ့ပါတယ်။ဒီနေရာမှာသတိပြုရမှာကလာရောက်ယင်းနှိမ့်နှံတဲ့နိုင်ငံကဘယ်နိုင်ငံတွေလဲ။ဘယ်ကဏ္ဍတွေမှာအများဆုံးယင်းနှိမ့်နှံတယ်လဲ။တဘာဝပတ်ဝန်းကျင်ကိုအလေးထားသလား။အခြေခံလူခွင့်ရေးတွေကိုလေးစားလိုက်နာသလားဆိုတာပါပဲ။တရားစတာကိုကောင်းပုံဖြတ်အမျက်ထုတ်မဲ့ယင်းနှိမ့်နှံမှုတွေနဲ့လူခွင့်ရေးတွေကိုလေးစားလိုက်နာမှုမရှိဘဲဒေသခံပြည်သူတွေရဲ့လူနေမှုဘဝတိုးတက်မှုကိုအထောက်အကူမပြုတဲ့ယင်းနှိမ့်နှံမှုမျိုးတွေဟာတိုင်းပြည်ကိုချွတ်ချုံကြစေပြီးပြည်သူလူထုကိုဆင်းရဲတွင်ပိုနှက်စေတယ်ဆိုတာအတိတ်ကစစ်အစိုးရတွေလက်ထက်မှာသင်ငန်းစာတွေရခဲ့ပြီးဖြစ်ပါတယ
် ISP မြန်မာရဲ့ဖော်ပြချက်ကိုကြည့်ရင်တနှစ်တာအတွင်းမြန်မာနိုင်ငံကိုဝင်ရောက်လာတဲ့ယင်းနှိမ့်နှံမှုပမာဏတဲ့မြန်မာနိုင်ငံတွင်းကပြန်လည်ထွက်ခွာသွားတဲ့ပမာဏကပိုများနေတာကိုတွေ့ရမှာဖြစ်ပါတယ်။ကမ္ဘာပံကလည်း2022ဇန်နဝါရီလ25ရက်နေ့မှာမြန်မာ Economic Monitor ကိုထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထုတ်ပြန်ချက်မှာမြန်မာစီးပွားရေးဟာ2021ခုနှစ်အတွင်းမှာ18ရာခိုင်နှုန်းကျုံသွားခဲ့တယ်။2022မှာမြန်မာစီးပွားရေးဟာ2021အနေထားတဲ့30ရာခိုင်နှုန်းပိုသေးငယ်သွားနိုင်စရာရှိတယ်လို့ခန့်မှန်းထားပါတယ်။ဒီလိုဖြစ်ရတာဟာဆေးအာဟာရသိမ်းမှုနဲ့ကိုဗစ်ကပ်ရောဂါတို့ရဲ့အကျိုးဆက်ကြောင့်လို့မြန်မာ Economic Monitor ကဆိုပါတယ်ခမညာ
။ဒီဇင်းနိုင်စီစဉ်ပြီးတော့မိုက်ညင်းနိုင်ကူညီတင်ဆက်ပေးထားတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာပါခမညာ။အခုတော့မြန်မာပြည်မှပေးစာများကဏ္ဍကိုတင်ပြပေးဖို့အလဲရောက်လာပါပြီ။မအေးတန်တာကျော်ကအစီအစဉ်တင်ဆက်ပေးထားပါတယ်။
ရှင်ပြည်တော်မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တို့လေးတွေနဲ့စာချင်ပါတယ်ဒီနေ့ကမြန်မာနိုင်ငံကဗုဒ္ဓဘာသာဝင်တွေအတွက်21ရက်နေ့မလို့မင်္ဂလာနှစ်သစ်ပါလို့လည်းအားလုံးကိုနှုတ်ခွန်းဆက်ချင်ပါတယ်နော်ဆူတောင်းပေးလာတဲ့သောရရှင်တွေမှာတော့စာရင်းစကြာတကုံမျိုးတက်ကအငယ်ဦးလာထွန်းက VOA ခမားရဲ့မြန်မာသက်ကရ1384မှာဗရောက်ပန်းလုံမှုပြီးတော့တကြံရည်လိုကြည်လင်အေးမြရှင်လန်းချမ်းမြေ့ကြပါစီလို့ဗရောက်ပန်းလက်ဆောင်တဲ့အတူအသက်80အဖိုးဖွားတို့ကမေတ္တာပို့သလိုက်ပါတယ်တဲ့ဟုတ်ကဲ့ပါအငယ်အင်ဂျယ်ရိုဇနီမောင်နဲ့ဗရောက်ပန်းနဲ့အများကြီးဝင်နေတဲ့ဗရောက်ခိုင်အကြီးကြီးကင်ပြီးတော့တမျိုးရွှေရှင်တဲ့တပ်ပုံရိုက်ပို့လိုက်တာတွေ့ရလို့တဖွဲ့သားလုံးဝမ်းသာနေပါတယ်ရှင်အသက်80အဖိုးကြီးဖွားကြီးလို့အင်ဂျယ်ရေးလာလို့တော်တော်လေးကိုနှူးပြူတာပဲလို့လည်းတွေးမိပါတယ်နော်ကျမတို့အဖွဲ့သားတွေအားလုံးကလည်းအင်ဂျယ်ရိုဇနီမောင်နဲ့အသက်ရှည်ချက်မှရွှေလန်းစွာနဲ့မင်္ဂလာနှစ်သစ်ဖြစ်ပါစေလို့ပြန်ပြီးတော့ဆုတောင်းပေးလိုက်ပါတယ်ရှင်ဆုတောင်းပေးလာတဲ့နောက်ထပ်သောရရှင်တစ်ယောက်ကတော့အအောင်ဆိုတဲ့သောရရှင်မှာသူကတော့ဒီ ဆိုရှယ်မီဒီယာတွေမှာတယောက်နဲ့တယောက်ပို့လာကြတဲ့ဒီနှုတ်ခွန်းဆက်တပ်ပုံလေးကိုပို့လာတာပါဒါမဲ့လေသူ့ရဲ့စာသားလေးကအတိတ်ပဲပြေဝါလုံးတော့အလုံးအတွက်လည်းမျှဝေပေးကြမှာရဲ့နော်သူကဘရောက်ခက်တွေဝင်နေတဲ့ဒီငွေဖလားကြီးတစ်ခုနဲ့အောက်မှာစာကတော့နှစ်သစ်မှာပျော်ရွှင်ပါစေတဲ့ခေါင်းစဉ်တက်ထားပါတယ်ပြီးတော့နှစ်ဟောင်းကမကောင်းသောအကုသိုလ်များပပျောက်ပြီးတော့နှစ်သစ်မှာကောင်းကျိုးချမ်းသာကျက်သည်မင်္ဂလာအဖျားဖျားအဝဝပြည့်စုံနိုင်ကြပါစေတဲ့ဆုတောင်းပေးလာတာပါအလုံးလေဒီဆူတောင်းလေးတွေကလို့နှစ်သစ်မှာပျော်ရွှင်ပါစေမင်္ဂလာရှိတဲ့နှစ်သစ်တစ်နှစ်ကိုလည်းပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုမိပါတယ်ဘုရားရှင်ဦးကျော်မြင့်ကလည်းမြန်မာနှစ်ဆန်းတရနေ့မှာကောင်းကျိုးချမ်းသာတွေရရှိခံစားကြပါစေချစ်မိတ်ဆွေများဆိုပြီးတော့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့အားလုံးကိုစားကျေးဇူးတင်ကြောင်းပြောချင်ပါတယ်ချစ်ရရဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါနှစ်သက်ကစပြီးတော့ VOA ဝိုင်းတော်သားတွေအားလုံးကိုစိတ်နှဖျားကျန်းမာချမ်းသာကြပါစေတဲ့ထပ်တူပြန်ပြီးတော့ဆုတောင်းပေးပါရစေရှင်ခွမ်းချာတော်လဝံကတော့တင်းငိမ့်အေးချမ်းသာရတဲ့မြမနှစ်သက်ပါ VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးရှင်လန်းချမ်းမြေ့ကြပါစေတဲ့โอเคအားလုံးအတွက်ဒီလိုတင်းငိမ့်အေးချမ်းသာရတဲ့နှစ်သစ်ဖြစ်ပါစေလို့ကျွန်မပြန်ပြီးတော့ဆုတောင်းနေမိပါတယ်။ Do a marathon on ကတော့ Good morning view Burmese news တဲ့မင်္ဂလာနေ့နဲ့ခင်ပါလို့နှုတ်ခွန်းဆက်လိုက်ရင်ね Happy မြန်မာ New Year to you. God bless all of you တဲ့ပျော်ရွှင်ပွဲရမြန်မာနှစ်သစ်ဖြစ်ပါစေ။အားလုံးကိုဖျားသခင်ကောင်းချီးပေးပါစေဆိုပြီးတော့ဆုတောင်းပေးလာပါတယ်။โอเคပေးတဲ့ဆုနဲ့ပြည့်ပါရစေရှင်။တပါမြေဆွတဲ့သောရရှင်ကတော့လူကိုလူလိုမြင်နိုင်တဲ့လူပေါင်းလူလောကကြီးကိုတည်ဆောက်နိုင်တဲ့လူဆွမ်းအားအရင်းမြစ်တွေဖြစ်ထွန်းလာပါစေတဲ့နှစ်တမာဆူတောင်းလာတာပါမက်ကွေးဆိုတဲ့သောရရှင်ကလည်းမြမနှစ်ဆန်းတရနေ့မှာစာရီကောင်းကျိုးလူရာဆန္ဒတွေပြေဝါကြပါစေ VOE တဲ့ Soul Love ဆိုတဲ့သောရရှင်ကတော့မင်္ဂလာပါ VOE ခင်ဗျာမြမနှစ်တမာမြမနိုင်ငံသူနိုင်ငံသားအားလုံးစိတ်ချမ်းသာကိုချမ်းသာရှိကြပါစေလူရပန်းနိုင်ကိုလည်းဘေးကင်းရင်းနဲ့အမြဲဆုံးရောက်ရှိနိုင်ကြပါစေခင်ဗျာတဲ့ပြီးတော့သူကဗီဒီယိုလေးမြန်မာပြည်သူပြည်သားတွေအတွက်သတင်းကောင်းတွေအမြဲတင်ဆက်နိုင်ပါစေဗျာတဲ့ကျေးဇူးပါဗီဒီယိုလေးတဲ့ဟုတ်ကဲ့ပါသတင်းကောင်းတွေအမြဲဆုံးတင်ဆက်ပေးကြပါရစေသူ့လိုပဲမြန်မာနိုင်ငံသူနိုင်ငံသားအားလုံးစိတ်ကျမ်းမှကိုချမ်းသာရှိကြပါစေလို့လည်းထပ်တူဆန္ဒပြုမိပါတယ်ဒေါ်စီစီဝင်းဆိုတဲ့တော်ရှင်ကတော့မြန်မာနှစ်သက်ကူအခါသမယမှာနှလုံးစိတ်ဝမ်းအေးချမ်းကြပါစေဆိုပြီးတော့ဆုတောင်းပေးလာတာပါဝင်းမာဆိုတဲ့တော်ရှင်ကလည်းနေတိုင်းနားထောင်နေပါတဲ့အမကြီးတဲ့နှစ်သက်မှာ view မိသားစုတွေကျန်းမာကြပါစေလို့ဆုတောင်းပေးပါတယ်တဲ့ဟုတ်ကဲ့ပါမဝင်းမကြီးကျေးဇူးအထူးတင်ပါတယ်နော်ဘေးရန်ကြီးရဲ့ကင်းရွှေလန်းချမ်းမြေပါစေလို့ပြန်ပြီးတော့ဆုတောင်းပေးကြပါတယ်တဲ့ view ကိုစာရေးနေကြတော့ရှင်ဦးအောင်စာသူရေးလာတဲ့စာကိုလည်းဖော်ပြပေးချင်ပါတယ်เนาะသူကတော့ view ကိုနားဆင်ရတာအင်တာနက်ဈေးတွေကြီးလွန်အကြီးလို့မတက်နိုင်ဘူးဖြစ်နေတယ်လို့ရေးလာတာပ
ါ view ဝိုင်းတော်သူဝိုင်းတော်သားအားလုံးမင်္ဂလာပါခင်ဗျာအင်တာနက်သုံးဆွဲခါနှုန်းတစကြောတက်သွားတော့ view ကို Facebook YouTube တွေကနေပြီးတော့နားမထောင်နိုင်တော့ပဲ podcast ကနေ download ဆွဲပြီးတော့နားထောင်နေရတဲ့ဘဝရောက်နေပါပြီခင်ဗျာဘာပဲဖြစ်ဖြစ်သတင်းတွေနဲ့အစီအစဉ်ကောင်းတွေကိုတင်ဆက်ပြီးတဲ့ view ကိုတော့အလွတ်မပြီးအမြဲနားထောင်ဖြစ်ပါတယ်အစီအစဉ်အားလုံးကိုလည်းသဘောကျနှက်သက်ပါတယ်ဘာသာယူဝါဒမတူညီမှုတွေနိုင်ငံရေးယူဆကွဲပြားမှုတွေလူမျိုးရေးအသားအရောင်ခြားနားမှုတွေကြားဖြစ်ပေါ်လာတဲ့ပြည်တွင်းပြည်ပပြိပခါတွေအများဆုံးငြင်းညာစွာအဆုံးတတ်နိုင်ကြပါစေလို့ဆုတောင်းရင်းနဲ့အဆိုတော်ချမ်းမြေအောင်ရဲ့ချစ်ချင်းလက်များကမ်းလိုက်ပါတဲ့ချင်းကိုထုတ်လွှင့်ပြပါလို့တောင်းဆိုချင်ပါတယ်စစ်ပွဲကြောင့်ဖြစ်ပေါ်လာတဲ့အပြစ်မဲ့ပြည်သူတွေကလေးငယ်တွေဖိုးဖွားတွေဒုက္ခအများဆုံးအဆုံးတတ်နိုင်ပါစေ VOE ဝိုင်းတော်သူဝိုင်းတော်သားမြန်မာပြည်သူပြည်သားကဘာသူကဘာသားအားလုံးကိုစိတ်နှဖျားရှင်လန်းချမ်းမြေနိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ
်ဟုတ်ကဲ့စစ်ပွဲကြောင့်ဖြစ်လာတဲ့ဒုက္ခတွေလည်းအများဆုံးအဆုံးတတ်နိုင်ပါစေလို့သူ့လိုပဲဒီနှစ်သစ်မှာဆုတောင်းခြင်းပါတယ်ဒ ဒီတော့ရရှင်ကိုလည်းပြန်ကြားရမယ်ဆိုရင်တော့ကျမတို့ VOE ကနေပြီးတော့အစီအစဉ်တွေထုတ်လွှင့်နေတဲ့နေရာမှာအခုလောလောဆယ်အစီအစဉ်တွေကြက်တဲ့အတွက်ကြောင့်မလို့ကျမတို့ဒေတာတချင်းဒေးလက်ဆောင်ကဏ္ဍကိုခဏရပ်ထားပါရနော်ဒါမဲ့လည်းဒီတော့ရရှင်ဆူတောင်းပေးထားတဲ့အကြောင်းအရာလေးလည်းအားလုံးကြားစီခြင်းတို့ဒီစာလေးကိုထုတ်လွှင့်ပေးလိုက်တာဖြစ်ပါတယ်သူကအများဆုံးငြင်းချမ်းစွာနဲ့ပြိပခါရဲ့အဆုံးသတ်နိုင်ကြပါစေလို့ဆူတောင်းရင်းနဲ့တချင်းတောင်းလာတာဖြစ်ပါတယ်ဒါကြောင့်မလို့တချင်းလွှင့်ပေးလို့မရပါမလဲဒီစာလေးဖော်ပြလိုက်ပါရနော်သူ့လိုပဲဒေးတောင်းလာတဲ့နောက်ထပ်တော့ရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးကြပါရစေ American ပြည်အောင်စု Fort Wayne ကမက်ခင်ဆန်ရယ်ဖြစ်ပါတယ်မေးသနာကြောတဲ့သတင်းနားထောင်တာတည်းမပြတ်နားထောင်တဲ့ပရိသတ်တူပါနှစ်ပေါင်း30ရှိပါပြီအခုကျမခမိုးရဲ့မွေးနေ့ကဧပြီလ29ရက်နေ့ပေါ်တယ်မွေးနေ့သတင်းလေးတပုတ်တောင်းကြပါလိဦးဝင်းနိုင်ဦးအသက်63နှစ်မွေးနေ့အတွက်စစ်စနီးခင်ဆန်ရယ်ပါတယ်မမေးပါနဲ့ကျေးဇူးပါဆိုတော့ဒေတောင်းလာပါတယ်တစ်ဖက်လုံးစိတ်ချမ်းသာပျော်ရွှင်ကြပါစေဆိုပြီးလဲဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပါအမခင်ဆန်းရယ်အခုလိုမျိုးနှစ်ပေါင်းများစွာအားပေးလာတာကျေးဇူးပါနော်ဒေတချင်းတောင်းလာတာလည်းကျေးဇူးပါဒါမဲ့ဒီမှာအာနာမီလာကကျမတို့အတန်ွဲ့အစီအစဉ်ခဏတချို့အစ်စ်ထက်ထည့်ထားလို့အချိန်ကျက်ပြီးတော့ဒေတချင်းခဏကိုလောလောဆယ်ခဏရက်ထားရဲဆိုတာပါအမကြီးဒါကြောင့်မလို့စာလေးတော့ဖော်ပြပေးလိုက်ပါတယ်မတောင်းထားတဲ့တချင်းလေးတော့ထုတ်လွှင့်ပေးလို့မရဘူးလို့ပဲစိတ်မကောင်းစွာနဲ့ပြန်ပြောပြောချင်ပါရဲ့နော်သရရှင်ရဲ့ပေးစာလေးကိုတော့ဒီတစ်ပတ်ဒီမှာလည်းရက်ချင်ပါရဲ့နော်သရရှင်ပို့ပြောကောင်းမွန်အစဉ်ပြည့်တဲ့နေ့တစ်နေ့စနိုင်ပါစေလို့ဆန္ဒပြုပါရရှင
်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မျက်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မိုက်တနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှာပေးစာများကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ။ဒီအမေရိကန်တန်ကနေတင်းနှင်းငွေညပိုင်းအစီအစဉ်တွေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့သတင်းတွေကတုဒ္ဒအစီအစဉ်ကိုတင်ပြပေးပါမယ်။နိုင်ငံတကာသတင်းတွေကိုကြည့်ရှုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးဘူးတုဒ္ဒရစေဖို့မညညိုလင်ကတင်ဆက်ပေးထားပါတယ်။ဒီတစ်ပတ်မှာတော့ဥရောပနိုင်ငံတွေစုပေါင်းဖွဲ့စည်းထားတဲ့ European Union EU လို့ခေါ်တဲ့ဥရောပသမဂ္ဂအကြောင်းကိုပြောပြပေးထားပါတယ်။
ဥရောပသမဂ္ဂကိုဥရောပတိုက်ခဲမှာရှိတဲ့နိုင်ငံတွေအချင်းချင်းချားမှာဒေသရင်းလုံခြုံရေးငြိမ်းချမ်းရေးစီးပွားရေးစတာတွေပဲဆုံဖွံ့ဖြိုးတိုးတက်စေဖို့နဲ့ဒေသရင်းနေထိုင်ကြတဲ့ပြည်သူလူထုတွေဒီမိုကရေစီထွန်းကားပြီးလွတ်လပ်ပြီးတရားမျှတတဲ့တရားဥပဒေစိုးမိုးမှုတွေရှိစေဖို့ရည်ရွယ်ပြီးဥရောပနိုင်ငံတွေစုပေါင်းဖွဲ့စည်းခဲ့ကြတဲ့ ARG အဖွဲ့အစည်းကြီးတစ်ခုဖြစ်ပါတယ်။ဒါ့အပြင် EU မှာပါဝင်တဲ့အဖွဲ့ဝင်နိုင်ငံတွေအားလုံးအနေနဲ့
ကုံစင်းနှုံတည်ငြိမ်ပြီးတာရုန်ညီမျှတဲ့စီးပွားရေးတိုးတက်လာစေဖို့လူနေမှုစနစ်တွေမြင့်မားလာစေဖို့တဘာဝပတ်ဝန်းကျင်ကိုစုပေါင်းထိန်းသိမ်းကြဖို့သိပ္ပံနည်းပညာတွေထွန်းကားလာစေဖို့မတူကွဲများတဲ့ယဉ်ကျေးမှုဓလေ့ထုံးစံတဲ့ဘာသာစကားတွေကိုလေးစားလိုက်နာကြဖို့ဆိုတဲ့ရည်ရွယ်ချက်တွေကလည်းအဓိကပါဝင်ပါတယ်။အဲဒီနောက်မှာတော့ကမ္ဘာတဝန်းဒီမိုကရေစီဖော်ဆောင်ရေးနဲ့ငြိမ်းချမ်းရေးကျန်းမာရေးပညာရေးရာသီဥတုထိန်းသိမ်းရေးလုပ်ငန်းတွေအတွက်ကိုပါပံပိုးကူညီဆောင်ရွက်လာပါတယ်ဒုတိယကမ္ဘာစစ်ကြီးပြီးတဲ့နောက်ပိုင်းနှစ်တွေကစပြီးစီးလုံးညီညွတ်တဲ့ဥရောပနိုင်ငံတွေအားလုံးစုပေါင်းပါဝင်တဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်နိုင်ဖို့စင်စဲမပြတ်ကြိုးပမ်းခဲ့ကြတာပါပထမဆုံးအဆင့်အနေနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်နိုင်ဖို့1958ခုနှစ်မှာ European Economic Community EEC လို့ခေါ်တဲ့ဥရောပစီးပွားရေးဆိုင်ရာလူမှုအဖွဲ့အစည်းကို Belgium, Germany, ပြင်သစ်အီတလီ၊လူဇင်ဘာ့၊နယ်သာလန်စတဲ့နိုင်ငံ6နိုင်ငံနဲ့စတင်ထူထောင်ခဲ့ပါတယ်။အဲဒီနောက်ဥရောပနိုင်ငံတွေအများစုပါဝင်လာကြပြီး1993ခုနှစ်မှာတော့ European Economic Community EEC ကနေ European Union EU ဆိုပြီးအဖွဲ့အစည်းပြောင်းလဲခဲ့ပါတယ်။2020ခုနှစ်ဇန်နဝါရီလ31ရက်နေ့မှာတော့ United Kingdom UK ဟာ EU အဖွဲ့ကနေနှုတ်ထွက်ခဲ့ပါတယ်။အခုလောလောဆယ်မှာတော့ဥရောပသမဂ္ဂမှာအဖွဲ့ဝင်နိုင်ငံပေါင်း28နိုင်ငံရှိပါတယ်။အဲ့ဒီနိုင်ငံတွေကတော့ Austria, Belgium, Bulgaria, Croatia, Cyprus, Czechia, Denmark, Estonia, Finland, ပြင်သစ် Germany, Greece, Hungary, Ireland, Italy, Latvia, Lithuania, Luxembourg, Malta, Netherlands, Poland, Portugal,Romania, Slovakia, Slovenia, Spain, Sweden တို့ဖြစ်ကြပါတယ်။ဥရောပသမဂ္ဂရဲ့တရားဝင်ဘာသာစကားကိုတော့24မျိုးသတ်မှတ်ထားပါတယ်။ဥရောပသမဂ္ဂရဲ့ဘုံငွေကြေးစနစ်အဖြစ်လဲယူရိုငွေကို1999ခုနှစ်မှာသတ်မှတ်ကျင့်သုံးခဲ့ပါတယ်။အဖွဲ့ဝင်နိုင်ငံ28နိုင်ငံထဲက19နိုင်ငံဟာယူရိုငွေကြေးစနစ်ကိုသုံးစွဲကြပါတယ်။ဥရောပကိုအလဲပတ်သွားတဲ့အခါဥရောပသမဂ္ဂရဲ့ရှန်ဂန်လို့ခေါ်တဲ့ဗီဇာကိုရှောက်ထားနိုင်ပြီးတော့အဲ့ဒီဗီဇာရှိရင်သတ်မှတ်ထားတဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတချို့ကိုသီးသန့်ဗီဇာထပ်ယူစရာမလိုပဲသွားလာနိုင်မှာပါဥရောပသမဂ္ဂမှာဥရောပပါလီမန်ဥရောပကောင်စီဥရောပသမဂ္ဂကောင်စီဥရောပကော်မရှင်ဥရောပဗဟိုဘဏ်အပါအဝင်စီမံအုပ်ချုပ်မှုဆိုင်ရာကဏ္ဍကြီး15ခုရှိပါတယ်ဥရောပသမဂ္ဂရဲ့အဓိကအကြဆုံးမန္တန်ကြီး3ခုဖြစ်တဲ့ဥရောပပါလီမန်ဥရောပကောင်စီနဲ့ဥရောပကော်မရှင်တို့မှာဥက္ကဋ္ဌတဦးစီထားရှိပြီး EU ရဲ့လုပ်ငန်းတာဝန်တွေကိုဦးဆောင်လုပ်ကိုင်ကြပါတယ် EU ဥရောပသမဂ္ဂဟာဥရောပတဝန်ပြန်လည်တည်မြဲရေးငြိမ်းချမ်းရေးဒီမိုကရေစီရေးနဲ့လူ့အခွင့်အရေးလှုပ်ရှားမှုတွေအတွက်နိုဘယ်ငြိမ်းချမ်းရေးဆုကို2012ခုနှစ်မှာရရှိခဲ့ပါတယ်ရှင်
မညညလင်းစီစဉ်တည်ဆက်တဲ့သတင်းတွေကတူတာအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုဆက်ပြီးတော့ကမ္ဘာတစ်လွှာကထူးထူးခြားခြားသတင်းတွေကိုလည်းတင်ပြပေးပါအောင်မယ်ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့မှာစွန့်ပစ်ခံထားရလို့ကယ်ယူထားတဲ့ခွေးကလေးနှစ်ကောင်ဟာဒေတာတွင်းနဲ့အွန်လိုင်းမှာနာမည်ကျော်ကြားလူကြိုက်များနေပါတယ်ဂျာမနီနိုင်ငံဘာလင်မြို့ကတရိတ်ဆိုင်ရုံမှာကမ္ဘာအသက်အကြီးဆုံးဂေါ်ရီလာမျှဝင်ကြီးရဲ့အသက်65နှစ်ပြည့်မွေးနေ့ကိုအေပြီလ23ရက်နေ့ကကျင်းပခဲ့ကြပါတယ်ဒီလိုကမ္ဘာတစ်လွှာကထူးထူးခြားခြားသတင်းတွေကိုကိုငင်းချမ်းနဲ့မခင်ဖြစ်သူတို့ကတင်ပြပေးထားပါတယ်ခင်ဗျာ
ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့မှာစွန့်ပစ်ခံထားရလို့ကြေညာထားတဲ့ခွေးကလေးနှစ်ကောင်ဟာဒေသတွင်းနဲ့အွန်လိုင်းမှာနာမည်ကျော်ကြားလူကြိုက်များနေပါတယ်။တက်ကျက်အိုလီဗီယာလို့နာမည်ပေးထားတဲ့ခွေးကလေးတစ်ကောင်ကတော့အမွေးအညိုရောင်တဲ့ခွေးကလေးဖြစ်ပြီးအသက်၄နှစ်ရှိပြီလို့ခန့်မှန်းရပါတယ်။ဝီယိုဂါဗာနာဒေါ်ကျွန်းကဇဲစခန်းတစ်ခုကို2019ခုနှစ်ကတရားရုံးနဲ့အားနေပြီးရောက်လာခဲ့တာပါ။အဲဒီစခန်းကရဲမှုခရစ်စတီယာနိုအိုလီဗီယာကစေကူဆောက်ရှောက်ပေးထားပြီးတော့သူ့နာမည်ပေးထားခဲ့ပါတယ်။အဲဒီအချိန်ကလေးကသူ့တခင်တဲ့နောက်ကိုတကောက်ကောက်လိုက်နေခဲ့ပြီးတော့ရဲတပ်ဖွဲ့ကလည်းဝင်ထားပါတယ်။သူ့ရဲ့ Instagram အကောင့်မှာတော့ရဲဝေဆောင်တဲ့ခွေးကလေးရဲ့ပုံနဲ့ဗီဒီယိုကို follower အများကြီးစောင့်ကြည့်သူ4000ကျော်ရှိပါတယ်။နောက်ချက်ခွေးလေးတစ်ကောင်ကတော့ကာရာမဲလူလို့ခေါ်ပြီးသူ့ရဲ့အမွေအညိုရောင်ကြောင့်ပေးထားတဲ့နာမည်လည်းဖြစ်ပါတယ်။တရားရနေတဲ့ဒီခွေးလေးကိုတော့ပြီးခဲ့တဲ့နှစ်ကမိသားတက်ဖွဲ့ကကောက်ယူမွေးစားထားခဲ့တာပါအသက်17နှစ်ရှိပြီဖြစ်တဲ့ဒီခွေးရဲ့ Instagram အကောင့်မှာအမြဲစောင့်ကြည့်သူ follower က 28,000 လောက်ရှိပါတယ်ကာရာမဲလိုလေးကတော့အသက်ကြီးပြီဖြစ်တာကြောင့် Olivia လောက်မတက်ကြွပါပေမဲ့ အွန်လိုင်းပေါ်မှာရန်ပုံငွေရှာဖွေရေးလှုပ်ရှားမှုအမျိုးမျိုးနဲ့စီယုံလှုပ်ဆောင်မှုအတော်များများကိုလှုပ်ဆောင်နေပါတယ်ရှင်
ဂျာမနီနိုင်ငံဘာလင်မြို့ကတလေးဆန်ယုံမှာကမ္ဘာအသက်ကြီးဆုံးဂေါ်ရီလာမျိုးဝင်ကြီးရဲ့အသက်65နှစ်ပြည့်မွေးနေ့ကိုဧပြီလ23ရက်နေ့ကကျင်းပခဲ့ပါတယ်။အာဖရိကတိုက်အနောက်ဖက်အနိုင်ပိုင်းဒေသတွေမှာတွေ့ရတဲ့ Western Lowland Gorilla တွေဟာပုံမှန်အားဖြင့်တောထဲမှာဆိုရင်ပြင်းမြအသက်အနှစ်40လောက်အထိပဲနေရလေရှိပြီးတော့အသက်65နှစ်ဟာအလွန်ထူးခြားတဲ့သက်တမ်းဖြစ်ပါတယ်လို့ဘာလင်တလေးဆန်ယုံတာဝန်ရှိသူတူဦးကပြောပါတယ်။သူ့မွေးနေ့ကိတ်ကိုတော့ထမင်းတွေ၊ဒိန်ဂဲရီနဲ့ဟင်းသီးဟင်းရက်တွေ၊ဘလူးဘယ်ရီတွေနဲ့ဖန်တီးထားတဲ့ကိတ်မုတ်တစ်လုံးဖန်တီးပေးခဲ့တာပါ။ Western Lowland Gorilla တွေဟာသူတို့ရဲ့သဘာဝဇာတ်မြေတွေလည်းတဖြည်းဖြည်းကျင်းမြောင်းလာပြီးတော့မျိုးတုံးပြောက်ကွယ်တော့မယ့်အန္တရာယ်နဲ့လည်းရင်ဆိုင်နေရတယ်လို့ဘာလင်တလေးဆန်ယုံကပြောပါတယ
်။ပထမဦးဆုံးအာကာသတဲ့လူသားတွေသွားနိုင်ခဲ့တာ62မိနစ်အထိမှန်အနေနဲ့တူရကီနိုင်ငံအာရာနာမျိုးကကပတ်အသားပြားစားတောက်ဆိုင်ပန်ရှင်တယောက်ဟာအာကာသတဲကိုကပတ်တစ်ခုလွတ်တင်ခဲ့ပါတယ်။ရာစာအိုင်ဒီနဲ့သူ့ရဲ့တငယ်ချင်းတွေဟာပိုက်လုံးပုံစံအသားပြားကပတ်အဆက်တစ်ခုကိုဖော့ပြားပေါ်မှာတင်ပြီးအထူးပြုလုပ်ထားတဲ့တစ်တာတစ်ခုနဲ့အတူအာကာသတဲကိုလွတ်တင်ခဲ့တာပါ။အဲ့ဒီတစ်တာထဲမှာကင်မရာနဲ့ဘယ်နေရာကိုရောက်နေမှန်းသိရအောင်ခြေရခံနိုင်တဲ့ပစ္စည်းတွေထည့်သွင်းထားပြီးတော့အာကာသတဲကပြင်းထန်တဲ့ရာသီဥတုတန်းကိုခံနိုင်အောင်အထူးပြုလုပ်ထားပါတယ်။ဟီလီယံဓာတ်ငွေထည့်ထားတဲ့ဘောလုံးတစ်ခုနဲ့တဝဲချီလွတ်တင်ခဲ့ပြီးတော့ဘောလုံးဟာ၃နာရီအကြာမှာအမြင့်မိုင်25မိုင်လောက်ထိပြန်တန်းခဲ့ပါတယ်။အဲဒီနောက်ဘောလုံးပေါက်သွားပြီးလွတ်တင်တဲ့နေရာကနေ85မိုင်အကွာပင်လယ်ထဲပြန်ကျခဲ့ပါတယ်။အခုတစ်ခေါက်မအောင်မြင်ခဲ့ပေမဲ့လို့လည်းနောက်တစ်ခါထပ်ကြိုးစားအောင်မယ်လို့အိုင်ဒင်ကပြောပါတယ်။ဆိုဗီယက်အာကာသယင်မှုယူရီဂါဂါရင်1962ခုနှစ်ဧပြီလ12ရက်နေ့ကအာကာသတွေကိုပထမဦးဆုံးရောက်ခဲ့ပြီးတဲ့နောက်ကုလသမဂ္ဂကအဲဒီနေ့ကိုနိုင်ငံတကာအာကာသခီးသွွားနေအဖြစ်သတ်မှတ်ထားပါတယ်။အာကာသရဲ့နယ်နိမိတ်အစအတိအကျမရှိပေမဲ့လို့လေကုလသမဂ္ဂကကမ္ဘာပြင်ကနေ66မိုင်အထက်လေယာဉ်တွေမပြန့်တမ်းနိုင်တဲ့နေရာကနေအာကာသစတင်တယ်လို့သတ်မှတ်ထားပါတယ်ရှင
်။အိန္ဒိယနိုင်ငံအရှေ့ပိုင်းကကလကတာမြို့မှာ HIV ပိုးရှိသူတွေစုပေါင်းပြီး Coffee Positive နာမည်နဲ့ပထမဦးဆုံး Coffee ဆိုင်လေးတစ်ခုဖွင့်လှစ်ထားပါတယ်။HIV ပိုးရှိသူတွေကိုခွဲခြားဆက်ဆံပိတ်ပင်မှုတွေကြားကပဲငွေကြေးအရကိုဘာသာကိုရက်တီအားကိုးနိုင်ဖို့နဲ့ဘဝရက်တီရေးအတွက်ရည်ရွယ်တာလည်းဖြစ်ပါတယ်2018ခုနှစ်ကလေးကစတင်ခဲ့တာဖြစ်ပြီးတော့ HIV ပိုးရှိသူလူငယ်9ယောက်နဲ့စတင်ခဲ့တာပါမြေပိုင်ရှင်တွေကနေရာမပေးတာကအစကိုဗစ် -19 ကပ်ရောဂါကာလအတွင်းအခက်အခဲမျိုးစုံကိုဖြတ်သန်းခဲ့ရတာပါဆိုင်မှာလာရောက်စားသုံးသူတွေကိုဆိုင်ရဲ့ကျင့်ဝတ်အရသူတို့ရဲ့ဝန်ထမ်းတွေဟာ HIV ပိုးရှိသူတွေဖြစ်ကြောင်းအသိပေးပါတယ်။တချို့တွေကတော့အဲ့ဒီလိုအသိပေးလိုက်ရင်ယုံကြည်မှုကင်းမဲ့သွားတတ်ကြပေမဲ့လည်းတချို့တွေကတော့လက်ခံပြီးကျေနပ်ကြပါတယ
်။ဝန်ညင်းညာနဲ့မခင်ဖြူထွေးတို့တင်ဆက်တဲ့ကဘာတော်ထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ဒီအမေရိကန်အတန်ကတင်းငွေရညာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်ပြီးတော့သတင်းအကျဉ်းချုပ်ကိုဆက်ပြီးတော့တင်ပြပေးပါမယ်စစ်ကောင်စီကဒီကနေ့လွတ်လိုက်တဲ့အကျဉ်းသား1600ကျော်ထဲမှာရာဇဝမှုကျူးလွန်သူတွေကိုလွတ်တာဖြစ်ပြီးနိုင်ငံရေးအကျဉ်းသားတွေမပါသလိုလွတ်လပ်တဲ့အထက်မှာနိုင်ငံခြားသားတွေပါဝင်ပေမဲ့ဒေါန်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးပါမောက်ခရှောင်းတန်းနယ်မပါပဲနိုင်ငံရေးအမှုနဲ့ဆန္ဒပြကန့်ကွက်သူတွေလည်းလွတ်လိုက်တဲ့အထက်မှာမပါဘူးလို့အင်းစိန်အကျဉ်းထောင်အရာရှိတဦးက AFP သတင်းဌာနကိုပြောပါတယ်လွတ်လိုက်တဲ့အထက်မှာကိုသားချင်းပါမလားလို့အင်းစိန်အကျဉ်းထောင်မှာလာဆောင်ကြတဲ့မိသားစုတွေက100ကျော်ရှိပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအရှိတောင်အာရှနိုင်ငံများရဲ့ခေါင်းဆောင်တွေကိုလာမယ့်မေလ12နဲ့13တို့မှာအင်ရှင်အဖြစ်တွေ့ဆုံမှာဖြစ်ကြောင်းအင်ဂျူရောကစနေနေ့ကပြောပါတယ်ဒီတိတ်တင်းကြီးလာကဟာအမေရိကန်နဲ့အာဆီယံဆက်ဆံရေး45နှစ်ကြာအထိမ်းအမှတ်ဖြစ်သလိုအရှေ့တောင်အာရှရဲ့ခိုင်မာအားထားရတဲ့လို့ဖော်ကိုင်မဲ့အဖြစ်ဆောင်ရွက်ရေးဟာဘိုင်ဒန်ဟဲရစ်အစိုးရရဲ့ထိတ်တန့်ဦးစားပေးဖြစ်တယ်လို့အင်ဂျူရောပြောခွင့်ရဂျန်ဆာကီကစနေနေ့ကပြောပါတယ်ခင်ဗျာဗာတီကန်စင်စပီတာရင်မြန်မာစနေနေ့ကကျင်းပတဲ့ Easter ဝတ်ပြုဆုတောင်းပွဲအတွင်းယူကရိန်းအရေးပါလက်စတိုင်းအရေးကိစ္စတို့အပြင်မြမအရေးကိစ္စအတွက်ပါပိုယဟန်မင်းကြီးဖရန်စစ်ကဆုတောင်းပေးခဲ့ပါတယ်ခင်ဗျာဒီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲဒီကနေ့အတွက် အစီအစဉ်ထုတ်လုပ်ရမှုကကိုရန်တိုင်းဖြစ်ပြီးစက်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်းနဲ့ TN1 တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာ။ VO ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။သောရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်တင်ကင်းဝေးပြီးတော့မြန်မာနှစ်သစ်မှာလူ့အဆန္ဒတွေအများဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.